Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2024ခုနှစ်ဩဂုတ်လ17ရက်တနင်္ဂနွေနေ့မနက်ပိုင်း6:00ကနေ9:00အထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ Website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
ယူကရိန်းတပ်တွေဝင်လာနေတဲ့ရုရှားပိုင်ကတ်ဒေသမှာဒေသခံ 86,000 ကျော်ကိုရုရှားစစ်ရကဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရပါတယ်လူဝင်မအမေရိကန်သမ္မတရွေးကောက်ပွဲမှာကျိန်းနယ်ရှင်ပြန်ရမယ်ပြီးနယ်သုံးခုမှာဒီမိုကရက်ပါတီကိုလူကြိုက်ပုံများနေပါလေပါရီအိုလံပစ်ပွဲမြို့သမီးဘောလုံးဘောလူပွဲမှာတော့အမေရိကန်သင်းကဘရာဇီးကိုတကောဂိုးမရှိနဲ့အနိုင်ရသွားပါတယ
်အန်လိုထိတဲ့ရောက်သတင်းတွေပြီးမှာတော့ပတ်စဉ်အစီအစဉ်တွေကိုစက်တိုက်နားဆင်ကြည့်ရှုကြရမှာပါပထမဦးဆုံးဒုအတန်နဲ့အစီအစဉ်နဲ့စဖို့အစီအစဉ်ထားပါတယ်ပြီးတော့ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ္တကဘာကစဉ်းစားဖို့ကောင်းတဲ့တရားသူကြီးတွေရဲ့တက်တန်းအကြောင်းကိုလည်းကြားကြရမှာပါဒီနောက်မှာတော့အာရှနိုင်ငံရေးလေယာစီးပွားဥတုရာသီနဲ့သတင်းတွေကသုတစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်းဆုံးတော့ဒီကလစ်နဲ့ထိတဲ့အောင်သတင်းတွေကိုဒေါက်ဖင်မျိုးသက်ကပြောပြပါမယ
်။ယူကရိန်းတပ်တွေဝင်ရောက်လာတာကြောင့်အရေးပေါ်အခြေအနေကြီးညာထားတဲ့ရုရှားတောင်ပိုင်းကကတ်စ်ဒေသမှာဒေသခံ 86,000 ကျော်ကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့တယ်လို့ရုရှားစုကဒေသဆိုင်ရာအရေးပေါ်ဝန်ကြီးဌာနကပြောပါတယ်။ယူကရိန်းရုရှားနယ်စပ်မှာရှိတဲ့ကတ်စ်ဒေသတွေကိုယူကရိန်းတပ်တွေဒီသတင်းပတ်တဲ့ဝင်ရောက်လာတာဖြစ်ပါတယ်။ထောင်နဲ့ချီတဲ့ယူကရိန်းတပ်သားတွေဟာရုရှားပိုင်းနဲ့အတွင်းပိုင်း12မိုင်လောက်အထိကိုထိုးဖောက်ဝင်ရောက်လာတာဖြစ်ပြီးအဲ့ဒီမှာရုရှားတပ်တွေနဲ့ပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားနေတာပါ။ဒါဟာ2022ယူကရိန်းကိုရုရှားကျူးကျော်တဲ့စစ်ပွဲစခင်ကစပြီးတော့ရုရှားပိုင်းနဲ့ထင်းယူကရိန်းရဲ့အကြီးမားဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။ဒီရေးပုံကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့ဘေးလွတ်ရာကိုပြောင်းရွှေ့ရသူတွေကတ်စ်ဒေသမြောက်ဖက်86မိုင်အကွာကအော်ရီယယ်မြို့ကိုရောက်လာတာပြသထားပါတယ်။နောက်ထုတ်ပြန်တဲ့ဗီဒီယိုတစ်ခုမှာတော့ခုလုံမှုလာရောက်သူတွေကိုစိတ်ပညာရှင်တွေကအကူအညီပေးနေတာကိုပြသထားတာပါ။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကလည်းယူကရိန်းတပ်တွေဟာရုရှားပိုင်ကတ်စ်ဒေသမှာထိုးစစ်ဆင်နေကြောင်းအတည်ပြုခဲ့ပြီးရှေ့တန်းချင်းတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ပြောပါတယ်။ November American သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့Democratic Party သမ္မတလောင်း Kamala Harris ဟာ Republican Party သမ္မတလောင်း Donald Trump ထက်သူတို့အကြိတ်နဲ့ရှင်ပြန်ရမယ်ပြည်နယ်သုံးခုမှာအသာစီးရနေတယ်လို့ New York Times နဲ့ Siena College စစ်တမ်းတွေမှာဖော်ပြပါဗျ။ Wisconsin, Pennsylvania နဲ့ Michigan ပြည်နယ်သုံးခုမှာစစ်တမ်းကောက်ယူရမှာရာခိုင်နှုန်း50နဲ့46ရာခိုင်နှုန်းရပြီး Kamala Harris က Donald Trump နဲ့4ရာခိုင်နှုန်းဝန်းကျင်လောက်တာနေတာဖြစ်ပါတယ်။စစ်တမ်းတွေက Augustမိုင်းရိုက်ကနေ9ရက်အထိကောက်ယူလာဖြစ်ပြီးပါဝင်ဖြည့်ကြားသူ2000နီးပါးရှိပါတယ်။မစ္စိဂန်ပြည်နယ်မှာ 48.8 ရာခိုင်နှုန်းဝန်းကျင်ပင်ဆယ်ဗေးနီးယားမှာ 4.2 နဲ့ဝစ်စကွန်ဆင်မှာ 4.3 ရာခိုင်နှုန်းဝန်းကျင်လောက်ကွာနေပါတယ်။ဒီပြည်နယ်3ခုအထူးသဖြင့်မစ္စိဂန်ပြည်နယ်ကမွတ်စလင်အမေရိကန်တွေနဲ့အာရဗ်အမေရိကန်တွေကသမ္မတဘိုင်ဒန်ရဲ့ဂါဇာစစ်ပွဲမှာအစ္စရေးကိုထောက်ခံမှုအတွက်အပြင်းထန်ကန့်ကွက်ဆန္ဒပြကြတာပါ။ဘိုင်ဒန်ကိုမဲပေးခြင်းသူနှစ်သိန်းကျော်လောက်ရှိနေပါတယ်။တမရလောင်းဟဲရစ်အနေနဲ့ဂါဇာရေးကိုဘိုင်ဒန်အစိုးရရဲ့မူအတိုင်းဆက်ပြီးသွားဖို့ရှိနေပေမဲ့မကြာသေးခင်ကပဲပါလက်စတိုင်းတွေရဲ့ရပိုင်ခွင့်နဲ့ပတ်သက်ပြီးပြောဆိုခဲ့တဲ့နောက်မှာဂျာဇဘရင်းနဲ့စစ်တမ်းတွေမှာတော့ထရမ့်ထက်တာသွားတာလည်းဖြစ်ပါတယ်။ဗြိတိန်နိုင်ငံတော်မှာစနေနေ့ကလူမျိုးရေးခွဲခြားမှုမရှိစေဖို့အတွက်ထောင်နဲ့ချီပြီးတောင်းဆိုဆန္ဒပြကြပါတယ်။Southport မှာ main ကလေးငယ်3ဦးဓာတ်နဲ့အထိုးတက်ဖြတ်ခံရတဲ့နောက်လက်ရဆွံ့ရောက်သူတွေက Muslim တွေနဲ့ပြောင်းရွှေ့အခြေချသူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တဲ့အကြမ်းဖက်မှုတွေဖြစ်ပွားလာတာကိုစန့်ကြံဆန္ဒပြကြတာဖြစ်ပါတယ်။ London, Glasgow, Belfast, Manchester ပါဝင်မြို့ရွာအတော်များများမှာလူတွေစုဝေးဆန္ဒပြကြတာပါ။ဗိုလ်ထုတ်နေကလည်းလက်ရဆွံ့ဝါဒီတွေရဲ့ပြစ်မှတ်ထားတိုက်ခိုက်မှုကြောင့် Belfast အပါဝင်နေရာတရားစင်ကျော်လောက်မှာအကြမ်းဖက်မှုတွေနဲ့မငြိမ်မသက်ဖြစ်ခဲ့တာပါ။ဇန်နဝါရီ29ရက်ကဖြစ်ပေါ်တဲ့ဒီဓာတ်ထုတ်တပ်ဖြတ်မှုနောက်ပိုင်းဒါဟာရွှေ့ပြောင်းချေချလာတဲ့မွတ်စလင်တွေရဲ့လုံရက်ဖြစ်လူမှုမီဒီယာမှာမှောင်ရင်းပုံဖော်မှုတွေကြောင့်အခုလိုအကြမ်းဖက်မှုတွေဖြစ်လာခဲ့တာပါ။စုဘူးသူတွေကဗလီဝတ်ကျောင်းတွေပြောင်းရွှေ့ချေချသူတွေနဲ့ဆက်နွယ်နေတဲ့ဟိုတယ်တွေအပြင်လုံခြုံရေးရဲတွေရဲကားတွေကိုပိတ်မှတ်ထားပြီးတိုက်ခိုက်ခဲ့တာပါ။စုဘူးမှုနဲ့ဆက်နွယ်ပြီးအဖမ်းခံရသူက900ကျော်နေပါပြီ။ Ireland မြောက်ပိုင်းမှာတော့ပြီးခဲ့တဲ့သတင်းပတ်ကောင်ကစပြီးခုချိန်ထိစုဘူးလှုပ်ရှားနေသေးပါစနေနေ့က Belfast မှာခွဲခြားဆက်ဆံမှုမလုပ်ဖို့အတွက်ဒေသခံ 9,000 လောက်စုဝေးဆန္ဒပြပါတယ်လန်ဒန်မှာတော့ပါလီမန်အဆောက်အဦရှိရာကိုယာနဲ့ချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်
UA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B, Asia Bing Juru, Damaho Thaicom 6 Juru, Channel 123 လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် UA မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ UA American တံကတနင်္လာနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပိုင်းနဲ့အငင်းပွားနေတဲ့တောင်တိပင်းနယ်ဒေသမှာတရုတ်နဲ့ဖိလစ်ပိုင်နှစ်နိုင်ငံဟာသူတို့ရဲ့လေရင်တွေပြန်တမ်းမှုနဲ့ပတ်သက်ပြီးအပြန်အလှန်ပြစ်တင်နေကြပါတယ်။တရုတ်လေတပ်ရဲ့လုံရဟန်အန်ဒီယချီပီးရန်လိုတဲ့လုံရဖြစ်တယ်လို့ဖိလစ်ပိုင်စစ်တပ်ကပြင်းပြင်းထန်ထန်ရှုတ်ချပေမဲ့တရုတ်စစ်တပ်ဘက်ကတော့သူတို့ရဲ့လုံရဟန်တရားဝင်ကြောင်းနဲ့ကျွမ်းကျင်မှုရှိရှိလှုံ့ဆော်ခဲ့တာလို့တုံ့ပြန်ပါတယ်။ဒါဟာဖိလစ်ပိုင်မှာ2022သမရဖာဒီနန်မာကော့စ်ဂျူနီယာအာနာယလာဂျင်ရဆပီပရမဆုံတရုတ်လေရင်တွေနဲ့ပတ်သက်ပြီးဖိလစ်ပိုင်ဘက်ကနေပြောကြားလိုက်တာဖြစ်ပါတယ်။ကျန်တဲ့ပြင်းနေမနက်ပိုင်းကအငင်းပွားနေတဲ့စကာဘိုရိုရှိုးကျွန်းကဖိလစ်ပိုင်လေရင်ပုံမှန်ကင်းလေရလမ်းကြောင်းမှာတရုတ်စစ်လေရင်နှစ်ဆင်းကအနေအကြီးစွာချိုးခွေပြီးမိကြီးကိုပါပစ်ချခဲ့ကြောင်းနဲ့ဒါဟာလေရင်ပြန်တမ်းမှုလုံခြုံရေးဆိုင်ရာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်ကြောင်းဖိလစ်ပိုင်ကြီးတဲ့အကြီးကဲရိုမီယိုဘရော်နာကကျညာချက်ထုတ်ပြန်ပြောဆိုပါတယ်တရုတ်စစ်တပ်ကလည်းဖိလစ်ပိုင်လေရင်ဟာဟွမ်ကျွန်းကျွန်းဝင်းဟင်ပိုင်နယ်ကိုတရားမဝင်မကျူးကျော်ဖို့တရုတ်ကထပ်တလဲလဲသတိပေးထားတာဖြစ်ပြီးတရုတ်ရေတပ်ကရောလေတပ်ကပါဥပဒေနဲ့အညီသတိပေးခဲ့တယ်လို့ပြောပါတယ်အမှိုက်တွေပဲပါလာပုံပေါက်တဲ့မိုးပြန်ဘူပေါင်းကြီးတွေကိုမြောက်ကိုရီးယားကထပ်ပြီးလွှတ်နေပြန်ပြီလို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်လေတိုက်ခတ်မှုကြောင့်တောင်ကိုရီးယားမျိုးတော်ဆိုးရဲမြောက်ဖက်ဒေသတွေအထိရောက်သွားနိုင်တယ်လို့လည်းတောင်ကိုရီးယားပူးတွဲစီးပွားရေးချုပ်များအဖွဲ့ကစနေနေ့မှာပြောပါတယ်။ဘဲဘူးပေါင်းကိုမဆိုးတွေ့ရင်မိုးပေါ်ကကျလာတဲ့ပစ္စည်းတွေကိုသတိထားကြဖို့နဲ့စစ်တပ်ဒါမှမဟုတ်ရဲကိုအကြောင်းကြားဖို့ဆိုးမျိုးတော်နဲ့ဂျီယုံဂျီခရိုင်ကအစိုးရတွေကဒေသခံတွေကိုဖုန်းသတင်းတိုလေးတွေပို့ပြီးတိုက်တွန်းထားပါတယ်။အခုချိန်ထိတော့ထိခိုက်ဒဏ်ရာရတာပစ္စည်းတွေပျက်စီးတာသတင်းမရသေးပါဘူး။မကြခင်ရတ္တတပတ်တွေတုန်းကတော့မြောက်ကိုရီးယားဆွေကစက်ကူအဆုတ်တွေအဝတ်ဆုတ်တွေနဲ့ဆေးရည်တိုးတွေပါတဲ့ဘူပေါင်း 2,000 ကျော်ကိုတောင်ကိုရီးယားစီကိုလွှတ်ခဲ့တာပါနောက်ဆုံးလွှတ်ခဲ့တာကဇူလိုင်24ရက်ကပါဘူပေါင်းတွေနဲ့ပါလာတဲ့အမှိုက်ကတောင်ကိုရီးယားသမ္မတအိန္ဒိယဝန်ထမ်းကိုကြားပါတယ်အဲ့ဒီဘူပေါင်းတွေမှာအန္တရာယ်ရှိတဲ့ပစ္စည်းမပါတယ်လို့ဘယ်သူမှလည်းမထိခိုက်ဘူးလို့သမ္မတအိန္ဒိယလုံခြုံရေးဌာနကပြောပါတယ်မြောက်ကိုရီးယားစစ်ကြီးဆိုင်ရာတွေကိုတောင်ကိုရီးယားဘက်ကနေကြဲချတာကိုတုံ့ပြန်တာလို့တောင်ကိုရီးယားမြောက်ကိုရီးယားကပြောပါတယ်ပါရီအိုလံပစ်အားကစားပြိုင်ပွဲရဲ့အမျိုးသမီးဘောလုံးပြိုင်ပွဲဘောလုံးပွဲကိုစနေနေ့ကကစားရမှာအမေရိကန်အမျိုးသမီးဘောလုံးတင်ကဘရာဇီးကိုတကောခုံးရှိနေအနိုင်ရပြီးရွှေတစိမ့်ဆွတ်ခူးသွားပါတယ်အနိုင်ကိုကိုဒုတိယပိုင်း58မိနစ်မှာအမေရိကန်အသင်းရှေ့တန်းလူမလွိုင်းဆွန်ချန်ကတွင်းယူခဲ့တာဖြစ်ပါတယ်ဒီပွဲဟာသူ့အတွက်နိုင်ငံကိုစားပြုပွဲတရာပြည့်တဲ့ပွဲပါဘရာဇီးအသင်းဟာပွဲပြီးကန်နီးနာကျင်အချိန်ပေါ်မှာအပိုင်းခေါင်းတိုက်ပြီးဂိုးသွင်းခွင့်ရပေမဲ့အမေရိကန်ဂိုးသမားအလစ်ဆန်နီဟာကကာကွယ်နှံခဲ့တဲ့အတွက်ရှုံးပွဲကိုကျုံရတာပါဒီပွဲကိုအားပေးတဲ့ပရိသတ်တွေထဲမှာနာမည်ကျော်ဟောလိဝုဒ်မင်းသားတွမ်ခရုစ်နဲ့အမေရိကန်ဘောလုံးကျယ်ဝန်းဟောင်းမီဂန်ရပီနိုတို့လည်းတွေ့ရပါတယ်ဘရာဇီးအသင်းကနာမည်ကျော်တိုက်စစ်မှုမာတာရီဒါဒါဆီလ်ဗာအသင်းတွေတော့အိုလံပစ်ဘောလုံးပွဲအရှုံးဟာပို့ပြီးတော့ခြေခွဲပွဲဖြစ်ခဲ့ရပါတယ်။ကမ္ဘာအကောင်းဆုံးအမျိုးသမီးဘောလုံးသမားစုကို6ကြိမ်တည်းနဲ့ဆွတ်ကူးနိုင်ခဲ့တဲ့မာတာဟာအမျိုးသမီးကမ္ဘာဖလားကိုမရခဲ့ဘူးသလိုအိုလံပစ်ပွဲမှာလည်းတစ်ခါမှမနိုင်သေးပါဘူး။ဒီကနေ့ပြီးဆုံးတော့မယ့်အိုလံပစ်ပြိုင်ပွဲမှာတရုတ်နိုင်ငံကရွှေစိမ့်39ခုနဲ့ဦးဆောင်နေပြီးအမေရိကန်ကတော့38ခုနဲ့ဒုတိယနေရာမှာရှိနေပါတယ်။
ဒီတရားသတင်းတွေကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာပါအခုတော့အပတ်စဉ်အစည်းအဝေးတွေကိုတို့အစံနဲ့စပါမယ် မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုစစ်ပွဲပဋိပက္ခနဲ့စီးပွားရေးကျဆင်းမှုတွေကြောင့် TB အဆုတ်တာရောဂါတွေအပေါ်ကုသဆောက်ရှောက်မှုကျဆုံးနေတဲ့အခြေအနေ Frontier မြန်မာရဲ့ဒုအသံအစီအစဉ်မှာတင်ပြထားပါတယ်
ဒီရီအန်နီဒီရီအန်တော့ပထမတော့ဘာဖြစ်တယ်လဲတော့မသိသေးဘူးဒီ TV ဖြစ်မှလည်းမသိသေးဘူ
းလူနာက TV ဒေတာလားမဒေတာလားကိုလည်းကျွန်တော်မှမစစ်နိုင်ဘူးဒေတာလည်းဆိုတော့မှတိုက်ဆိုင်ဆေးလည်းမရှိတဲ့အတွက်ကြောင့်မို့လို့ခဲရင်တာပေါ့
မြန်မာနိုင်ငံမှာ TV ယောဂါကို1960ခုနှစ်တည်းကတိုက်ဖြတ်နေတာပါဒါပေမဲ့2015နဲ့2020ကြားမှာ TV ဖြစ်ပွားမှုနှုန်းကို9ပုံ2ပုံလျှော့ချနိုင်ခဲ့ပါတယ်အိမ်နောက်မှာတော့ COVID-19 ရောဂါဖြစ်ပွားမှုတွေအာဏာသိမ်းမှုတွေပြိပခါတွေနဲ့စီးပွားရေးကျဆင်းမှုတွေကြားမှာ TB ရောဂါကိုမစစ်ဆေးနိုင်တာတွေမကုသနိုင်တာတွေကပိုပြီးတော့ဒိုးလာနေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ Data News Agency ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
။ဒွေးဒီအန်တော့ပထမတော့မဖြစ်တယ်လဲတော့မသိသေးဘူး။ဒီ TV ဖြစ်မှလည်းမသိသေးဘူး။နောက်ပိုင်းမှသိသွားတာဒွေးဒီဘာဒီအန်တော့စီးကံသွားပြပြဓာတ်မရိုက်ခိုင်းနဲ့။ဓာတ်မကမရိုက်သေးဘူး။ပတ်စံမရှိလို့မရိုက်သေးဘူး။မရိုက်တော့နေသေးတယ်။ခဏနေတော့နောက်ကျရင်ယောဂါပို့ဖို့ဆိုးလာတယ်။အနေပတ်စံမရှိရှိဆိုပြီးတော့ဓာတ်မှအခမဲ့ဈေးကမှာဓာတ်မှသွားရိုက်တယ်ဓာတ်မှတိုက်ရိုက်တော့ဒီအဆုတ်တစ်ချင်ကပေါ့မနေတော့ပဲ့နေပြီလေ
သူ့မှာ TB ယောဂရှိချောင်မနစ်ကစသီးလိုက်ရချိန်မှာမက်သူစာကအသက်20ပဲရှိပါသေးတယ်ဒီယောဂကိုသူမဖြစ်နေတဲ့လက္ခဏာနဲ့အလားတူရှိခဲ့တယ်သူမရဲ့လှုပ်ရှင်စီကနေကူးတာလို့တန်တရာရှိပါတယ်ဆေးဆစ်ချက်ကိုစသီးချိန်မှာတော့တည်ချင်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီနောက်မှာသူမလှုပ်ထုတ်ခံလိုက်ရပါတယ်။ရန်ကုန်ရဲ့တနေရာမှာအိမ်ငှားနေခဲ့ပြီးအိမ်နီးချင်းတွေကလည်းသူမကိုနွံ့နွံ့ထွေထွေမရှိခဲ့ကြပါဘူး
။တကယ်ကိုတင်းလေးပြောကြပါအာသူတို့သူ့ဘေးနားမကနဲ့သူက TV ရှိတယ်။ကျွန်တော်တို့ကူဆက်လိုက်လို့ငါတို့ပြေးသွားမယ
်။ပြီးခဲ့တဲ့2022ခုနှစ်မှာမြန်မာနိုင်ငံရဲ့လူဦးရေတသိန်းမှာ TV လူနာသစ်က485ရောက်ရှိပါတယ်။2018ကရေတွက်နဲ့နှိုင်းရှင်ရင်23ရာခိုင်နှုန်းတိုးလာခဲ့တာဖြစ်ပါတယ်။အဲဒါက2022ခုနှစ်ကစည်ရင်းစရာတွေပါ။မြန်မာနိုင်ငံနဲ့နေဆက်မှာရှိနေတဲ့ကျန်းမာရေးစောင့်ရှောက်မှုပေးသူတွေရဲ့ထုတ်ပြန်ထားတဲ့အစီရင်ခံစာတွေရတော့အဲ့ဒီအချိန်ကလေးကယောဂဖြစ်ပွားမှုနှုန်းတွေကတိတိတတ်တာတိုးလာတယ်လို့ဆိုပါတယ်။အာနာမသိငင်ကမြန်မာတနိုင်ငံလုံးနဲ့မှာ TV ယောဂစစ်ဆေးကုသပေးတဲ့နေရာတွေထောင်ကနန်းဝင်းကျင်ရှိခဲ့တယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကသိရပါဗျ။ဒါပေမဲ့ TB ယောဂအများစုဟာဒေသန္တရဆေးကန်းတွေနဲ့မြို့ပေါ်မှာအခြေစိုက်တဲ့ဆေးရုံဆေးကန်းတွေဖြစ်ကြပါဗျ။အဲ့ဒီထဲကတချို့ဆေးရုံဆေးကန်းတွေရဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေကအကြမ်းမဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာပါဝင်ခဲ့ပြီးထွက်ခွာသွားခဲ့တာကြောင့်ဒီလှုပ်ဆောင်မှုတွေမှာထိခိုက်မှုတွေရှိခဲ့ရပါဗျ။ဒါရင်မကသေးပါဘူး။တိုက်ပွဲတွေပြင်းထန်တဲ့ဒေသအများစုမှာစီးကန်းတွေကပိတ်ထားရပါတယ်။ဒေါက်တာအငိမ့်ကချင်းပြည်နယ်မှာကျန်းမာရေးစောင့်ရှောက်မှုတွေပေးနေတဲ့ဆရာဝန်တယောက်ပါ။သူမတို့စီမှာ TB ယောဂတန်တရာရှိတဲ့သူတွေကိုစစ်ဆေးနိုင်တဲ့ဆေးဘက်ဆိုင်ရာကိရိယာတွေမရှိတည်ဘူးလို့ဆိုပါတယ်။စစ်ကောင်စီကအဓိကတည်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုဖျက်တောက်ထားတာကြောင့်စေဝါရရှိဖို့ကလည်းခက်ခဲတယ်လို့ပြောပါတယ
်။ဒီချင်းပြည်နယ်ကကြတော့ကျွန်တော်တို့ကအိန္ဒိယနိုင်ငံနဲ့နီးပင်မဲ့အိန္ဒိယနိုင်ငံကဆေးဝယ်ကူကဆေးဝယ်တာပါညာတော်တော်ကြီးမလွယ်ကူပေါ့နော်လမ်းပန်းခီးတော့လောက်အောင်တော့ဟိုမှာဝယ်ရတာတော့လောက်အောင်တော့ကျွန်တော်စက်ပစ္စည်းဝယ်ယူရင်ကအစဒီဟိုအိန္ဒိယတော့ပုံမှန်လည်းပြောရင်အိန္ဒိယနိုင်ငံဘက်မှာလည်းပိတ်ဆို့တာတွေရှိတယ်ပေါ့ဆေးကဝယ်ယူဖို့လည်းမလွယ်ဘူးလူနာက TV တေချာလားမတေချာသလားကိုလည်းကျွန်တော်တို့မှမစစ်နိုင်ဘူးတေချာတယ်ဆိုတော့မှတိုက်ဆိုင်ဆေးလည်းမရှိတဲ့အတွက်ကြောင့်မို့လို့ဒီကျွန်တော်တို့လိုနေရာမျိုးမှာဖြစ်တယ်ဆိုရင်တော့ကုသဖို့တော်တော်လေးခဲရင်းတယ်
မကွေးတိုင်းနဲ့စကိုင်းတိုင်းဒေသကြီးတွေမှာလည်းအလားတူခက်ခဲတွေရှိနေတယ်လို့ကျန်းမာရေးဝန်ထမ်းတွေကပြောပြကြပါတယ်။ဒီအကြောင်းအရာတွေကိုခြုံကြည့်မယ်ဆိုရင် TB ယောဂါတွေကိုမစစ်ဆေးနိုင်မဖော်ထုတ်နိုင်မကုသနိုင်ပဲရှိနေတဲ့သဘောပါ။ထိုင်းနိုင်ငံမှာရှိနေတဲ့ MAP Foundation ကတော့အထူးသဖြင့်ပြီးခဲ့တဲ့6လအတွင်း Nima nangan ga trap ye lare, shipyang look the marija. TV yoga pipwa muriga, putu lare lu suvare. Hak manga, map ye TV program, usang du pipare.
Kuna binea, the bidwin e, soa, nangayaki sari boma, budiam yai talare. O vidoma, the tsunoro dangina dida dina male pripakari, pitari, ludia pian sui lari, miai si tare. Vidoma. Hua lari luria len yaram candy, blue yamlo, tibin patabima spring in the tamalo cable, tamalo jar, the dandy train them at the TV or tamam yapure ludishi.
Map nine, Shibiano the marija, tipinya be some yanirari ne, yoga sisi piari, kudamu by ma some yapirari, lope nivari. Natal nasana kunema, chiman kanga, TV yoga tanya shidurigo, sisi pigayama. Say I know a yoga shirelu, trishi gave a. Natana sat don kunamaro, set it at the man ayak I noted, do la gave a. A coon, Natana sat likunne, but a man ala dremave, sisse duri, she say I know ma, TV yoga shinirelu, so bare. Mesa ma shire, sukung a piatu di the Natana, SM ayuga. She beyond the marine, doka de rigo, gemma y san shamuri, a kame pini bare. TV yoga de ritue, nizia baby sunshine pinny yellow. SMIU TV program gowns out. Dowda wimper patunga, shimpiavare.
Adroa, name a gowns and draw a low gun name, long long name, so and draw a low joke on you, she's out. Draw a gay yoga, she a sick woman, so lay, do my nizia machine. Get low lam she also machine, Sansa, the sunny by the machine, she or the Maria TV cigar or.
ချာထထူချာလာတော့ပြနာရီနေရအောင်တီတီစီရ6လတော့လည်းခါကြတော့သူတို့ဟိုသွားဒီသွားနဲ့စီးရင်တော့လည်းမဖြစ်အောင်ကိုယ့်ရဲ့စီးခန်းထဲမှာပဲ6လနေမယ်ဆိုလည်းနေလို့ရအောင်ချယ်တာလေးတွေထားတာပြီးကိုစောနိုင်ကမကြတိခင်ကမှာ
မေဆောင်မှာတောင်ရလုံတမားဖြစ်နှစ်ပေါင်းများစွာလောက်ကန်ခဲ့သူဖြစ်ပါတယ်။မကြသေးမီကမှာအစေကူတမှုခံယူပြီးပြန်လဲတက်တာလာခဲ့ပေမဲ့လက်ရှိမှာအဆုတ်တီဘီယောဂပြန်လဲဖြစ်ပွားနေတာကြောင့်ဆေးရုံပြန်လဲတက်ရောက်နေတာဖြစ်ပါတယ်။ကိုစောနိုင်တဲ့ဒီတဲ့ချင်းကတော့သုံးချိန်မြောက်ဖြစ်ပွားခြင်းပါ။ဒီဗဒမတခါတွေပါ။ပြန်ရှိလာမနော်ချောင်းမြောက်ဆိုးလဲ။အဲကျွန်တော်ခြေစိတ်ကစိတ်ညောင ပြန်ဖြည့်တယ်
SMU ကနေထိုင်စရာပေးပြီးကုသပေးတဲ့စီစဉ်မှာတော့ယောဂခံစားနေရသူတွေကိုပျောက်ကင်းသက်သာလာတာသိကြတဲ့အထိစောင့်ရှောက်ကုသပေးပါတယ်ဒီလိုကုသပေးမှုကဆေးတွေကိုပုံမှန်မတောက်တာကြောင့်ဖြစ်စေတဲ့ဆေးရင်ဘာယောဂအတွက်လည်းအထောက်အကူပြုပါတယ်ဆေးရင်ဘာဖြစ်ရင်ပုံမှန်ဆေးနဲ့ကုသရတာမဟုတ်တာကြောင့်ကုသဖို့ကပိုခက်တယ်လို့ကုန်ကြစိတ်လည်းပိုများပါတယ်ဆေးရင်ဘာဖြစ်ရခြင်းရဲ့အဓိကအကြောင်းရင်းကများသောအားဖြင့်အနည်းဆုံး6လတောက်ရတဲ့ဆေးကုသမှုကိုအပြည့်အဝမယူတာတွေကြောင့်ဖြစ်ပါတယ် WHO ရဲ့အဆိုအရမြန်မာနိုင်ငံဟာ2022ခုနှစ်မှာကမ္ဘာပေါ်က9ခုမြောက်ဆေးရင်ဘာ TB ရောဂါဖြစ်ပွားမှုအများဆုံးနိုင်ငံဖြစ်ခဲ့ပါတယ်ရန်ကုန်က TB ပပျောက်ရေးဖွဲ့တစ်ခုမှပါဝင်လုပ်ကိုင်နေတဲ့အတွေ့အကြုံရှိတဲ့ဆရာဝန်တဦးကလည်းဆေးရင်ဘာ TB ရေတိုးလာမှုကိုအလွန်စိုးရိမ်တဲ့အကြောင်းဒုအတန်ကိုပြောပြပါတယ်မက်ကဟာကမောင်ကတော့သူတို့တွေအနေနဲ့လူနာတွေကသတ်မှတ်ထားတဲ့အတိုင်းဆေးတွေကိုတောက်သုံးတာတည်ချစေဖို့အတွက် DOD လို့ခေါ်တဲ့ဓာတ်ရိုက်ကြည့်ရှုစောင့်ရှောက်ကုသပေးတဲ့စနစ်ထူထောင်ထားတယ်လို့ဆိုပါတယ်။မတူစာကတော့အစာပိုင်းမှာဆေးတောက်တာနဲ့ပတ်သက်ပြီးအခက်အခဲရှိခဲ့ပါတယ်။သူမကအရန်ကုန်ကနေမေတော်ဆေးကန်းထီလာရောက်ပြီးဆေးကုသမှုခံယူခဲ့သူပါ။စာဝတ်နေရေးအတွက်လည်းလမ်းခင်းတဲ့နေရာမှာလုတ်ကင်ခဲ့ရပါတယ်။အဲ့ဒီချိန်တုန်းကတော့ပင်မနွမ်းနေတာတွေဆေးရဲ့ကျိုးတက်ရမှုတွေကိုမခံနိုင်တာတွေတခါတည်းရန်ဆေးတောက်ဖို့မိနေတာကြောင့်ဆေးပုံမှန်မတောက်ခဲ့ရပါဘူး။ကံကောင်းစွာနဲ့ပဲမတ်သူစာကိုမဲဆောက်က SMU ထံလွှဲပြောင်းပေးခဲ့ပါတယ်။မတ်သူစာနဲ့ကိုဆော့နိုင်တို့ကပြီးခဲ့တဲ့9နှစ်ကျော်တွင် SMU ရဲ့ TV စီစဉ်ကကုသကဲ့တင်ပေးခဲ့တဲ့ယာနဲ့ချီတဲ့လူနာတွေတဲက2ယောက်ဖြစ်ပါတယ်။ SMU ကနှစ်စဉ်300ဝန်းကျင်ခန့်ကိုပြုစုစောင့်ရှောက်ပေးနေတာပါ။ ဒါပေမဲ့မြန်မာနိုင်ငံမှာရေရှည်တိုးတက်စေဖို့အတွက်ကျန်းမာရေးစောင့်ရှောက်မှုနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုမှာရင်းနှီးမြှုပ်နှံမှုတွေပိုမိုလိုအပ်တယ်လို့ဒေါက်တာဝင်းပပထွန်းကဆိုပါတယ်
အနောက်နိုင်ငံပေါ့နော်အင်္ဂလန်ကသူကချမ်းသာတော့တဲ့အချိန်မှာဒီဖြစ်တော့ဆောက်ဖို့ကြတော့တိုင်းပြည်ရဲ့ချမ်းသာမှုသူတွေရဲ့ပညာမြင့်မားမှုအားလိုက်နဲ့တွဲဖက်ဒီတစ်ခုတည်းကိုကုနေလို့မရအောင်ပေါ့ဒီတစ်ခုတည်းကုနေတယ်သူတွေရဲ့အစဉ်အတန်းပေါ့စာဝတ်နေရင်အနောက်နေတဲ့ပတ်ဝန်းကျင်ယောဂကိုးခြင်းမကိုးခြင်းအသိပညာဒါတွေပါတွဲနေမှာပဲသူဒီဗီဒီယိုနေသွားအောင်လုပ်နိုင်
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှထုတ်လွှင့်မယ်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်။အခုတော့ခေတ္တကဘာကရင်ဆိုင်နေရတဲ့ဒီမိုကရေစီလူ့ခွင့်ရေးဆိုင်ရာမေးခွန်းတွေကိုဆက်ချင်ပါတယ်။တရားရုံးချုပ်တရားသူကြီးတွေခန့်ရမှာတက်တန်းကိုကန့်တက်တင်ပါသလား။မြန်မာမှာလက်ရှိခံထားပုံကတော့လွတ်တက်တဲ့တရားစီရင်ရေးဟုတ်ပါသလားအနာဂတ်ဖက်ဒရယ်နိုင်ငံရေးစနစ်မှာတော့ဘယ်လိုခံထားကြပါမလဲ Legal Aid Network အဖွဲ့ထူထောင်သူလူခွင့်ရေးရှင်နေဦးအောင်ထူကိုအပိုင်းနဲ့မှာအခုလို့ကျွန်တော်ကပဲမြင်များထားပါတယ်
ဘာသာဂျိုးဘိုင်ဒန်ရဲ့တရင်နဲ့ဆက်ဆက်ပြီးတော့ပေါ့နော်တရားရုံးချုပ်တရားသူကြီးတွေကိုကာလအကန့်တ်ထားတင်တယ်လို့ကောင်းသူမြင်ပါကြလားခင်ဗျာ
ကာလအကန့်တ်တဲ့အဲထားရင်ကောင်းကျိုးရှိသလိုအားနည်းချက်လည်းရှိနိုင်ကောင်းကျိုးကဘာဖြစ်လဲဆိုတော့တရားသူကြီးတွေမဟုတ်တာလုပ်နိုင်တယ်ပေါ့judicial ဒီရင်လို့ခေါ်ပါတယ်တရားရုံးမင်းဆိုင်ရာကဟိုမလျော်မကန်နေလောက်တာတွေကိုကာကွယ်နိုင်တယ်ကာလအကန့်အသတ်မထားဘဲနဲ့တကယ်လို့သာနိုင်ငံတကာနိုင်ငံမှာတရှိပြီးသားဖြစ်တဲ့တရားစီရင်ရာလွတ်လပ်တယ်လွယ်မလိုက်ဘူးထင်မြတ်တယ်လိုအပ်တဲ့အရင်းမြစ်တွေဖြည့်ဆည်းပေးခံရတယ်ဒီလိုတရားစီရင်မျိုးဆိုရင်တော့ဟိုကာလအကန့်အသတ်မဲ့ judicial tenure လို့ခေါ်တာပေါ့ကာလအကန့်အသတ်မဲ့ထားခြင်းဟာအကျိုးရှိနိုင်ပါတယ
်အခုကွန်တူပြောသွားတဲ့သဘောအရဆိုလို့ရှိရင်တော့ဒီတိုက်ပြည်တွေကကျင့်သုံးနေတဲ့နိုင်ငံရေးစနစ်နဲ့လည်းအဆက်ဆက်ရှိနေတဲ့သဘောမျိုးဖြစ်နေကာလအကန့်အသတ်နဲ့ထားမယ်ဆိုလို့ရှိရင်ချိန်ထိုးစဉ်းစားမယ်ဆက်ဆက်နိုင်ငံရေးစနစ်ကတော့ဘယ်လိုများရှိနိုင်ပါ့မလဲ
တရားစီရင်နဲ့တရားသူကြီးတွေရဲ့ခန့်ကဏ္ဍကိုအချိန်ကာလနဲ့ဆက်ဆက်တာနဲ့စာရင်အဲ့ဒီနိုင်ငံမှာရှိတဲ့နိုင်ငံရေးတော်လှန်ရေးလက်နက်ကိုင်အားစုကောင်းဆောင်တွေအနေနဲ့တရားစီရင်လွတ်လပ်မှုအပေါ်မှာဘယ်လောက်ထိအောင်နားလည်တန်ဖိုးထားသလဲဆိုတာနဲ့ဆိုင်ပါတယ်ဆိုကြပါဦးခဏညနိုင်ငံမှာဆိုရင်တော့ဖြစ်ရင်ဝန်ရည်ရချမ်းမြင့်ချုံတို့တိုင်လို့ရှိရင်ကျွန်တော်တို့လေးစားရတဲ့နိုင်ငံကြီးကောင်းဆောင်တွေတော်လိုင်းကြီးကောင်းဆောင်တွေဒီကောင်းဆောင်တွေကခဏအချိန်အထိတရားရှင်ရဲ့လွတ်လပ်မှုအပေါ်မှာအသေးချာတန်ဖိုးထားလေ့လာပြီးတော့လွတ်လပ်တဲ့တရားရှင်ပေါ်လာအောင်ငါလှုပ်သွားမယ်ဆိုရယ်ဆုံးဖြတ်ချက်ချတာမျိုးမတွေ့ရသေးဘူးလို့ကျွန်တော်နားလည်ပါတယ်ဒါကြောင့်အချိန်ကာလနဲ့ဆိုင်ရင်သူရဲ့ဆုံးဖြတ်ခြင်းနဲ့တန်ဖိုးထားမှုကဟိုအဓိကကြရတယ်လို့အဲ့လိုနားလည်ပါတယ
်။ဒါကိုလက်ရှိလို့ပဋိပက္ခအခြေအနေအတွင်းထဲမှာဟောဘလို့များစတင်တိဆောက်ခြင်းကောင်းမယ်လို့ကောင်းတူထင်တယ
်။ကောင်းတော့ရောဗျာ။ဥပဒေစုံဝေးခြေကားနေပြောမှာဂျာကာလာဖွဲ့စည်းပုံခြေကားဥပဒေတရားပေါ်လာဖို့လိုပါတယ်။အဲ့ဒီဂျာကာလာဖွဲ့စည်းပုံခြေကားဥပဒေမှာကနေ့ကိုလက်ရှိကျင့်သုံးလို့ရမယ်ပြည်ထောင်ချက်တွေပါဖို့လိုပဲအဲ့ပုံမှန်အခြေခံပြီးတော့မှလွတ်လပ်ပဲမလိုက်ထည့်မြက်ပြီးလိုအပ်တဲ့အရင်မြစ်တွေဖြည့်ဆည်းပေးခံရတဲ့တရားစီရင်ရေးကိုဘယ်လိုနည်းနဲ့လွတ်လပ်အောင်ကျင့်သုံးသွားမယ်ဆိုရယ်ပြည်ထောင်ချက်တွေထည့်ပေးမယ်ဆိုရင်ကျင့်သုံးလို့ရကုန်ရတယ်လို့နားရ
ဟုတ်ကဲ့ဒါကတော့လက်ရှိပဋိပက္ခအခြေအနေပေါ့နော်။ဒါပြန်ကျွန်တော်တို့မြန်မာပြည်တစ်ခုလုံးအနေနဲ့ကြည့်မယ်ဆိုရင်မြန်မာပြည်မှာလက်ရှိပြည်ပေါ့နော်ကျေသုံးနေတဲ့တရားရုံးချုပ်တရားသူကြီးခံထားရေးစနစ်ပေါ်မှာဟောကောင်သူဗာများပြောခြင်းပါတယ်
2008ဖွဲ့စည်းပုံအခြေခံဟိုဒီပေါ့ပေါ့လား။အဲ့ဒီအောက်ကကျင့်သုံးတဲ့တရားစီရင်ရေးကတော့ဖြစ်နေအယိုးဆုံးပြောရရင်ကဘာမှာအဆိုးဆုံးစနစ်ပေါ့ဗျာ။အဲ့တော့2008ဖွဲ့စည်းပုံအခြေခံဥပဒေမှာတရားသူကြီးများခံထားခြင်းနဲ့ပတ်သက်ပြီးတော့ရေးဥခြင်းနဲ့ပတ်သက်ပြီးတော့ပုံမှန်ပြဋ္ဌာန်းထားတဲ့ပုံမှန်တစ်ခုရှိတယ်။ပုံမှန်299နဲ့302တို့ဖြစ်တယ်အဲ့တော့ပုံမှန်290တကူကဘာပြောလဲဆိုတော့ဒီသမဏေကနေပြီးတော့မှတရားသူကြီးချုပ်အဖြစ်ခန့်အပ်တဲ့ပုဂ္ဂိုလ်တွေရဲ့အမည်စာရင်းကိုပြောင်းလို့လွတ်တော်တင်သွင်းလိုက်ရမယ်သမဏေတင်သွင်းရတယ်နော်တင်သွင်းပြီးတဲ့အခါကျတော့ပြောင်းလို့လွတ်တော်ဘယ်လိုစဉ်းစားလဲအဲ့တော့သမဏေတင်သွင်းတဲ့လူခင်ဗျားတို့ကန့်ကွက်ခြင်းတဲ့လူပါတယ်ပါရင်ဘယ်လိုနည်းကန့်ကွက်ရမလဲဆိုတော့တရားသူကြီးတွေရဲ့သမဏေတင်လိုက်တဲ့တရားသူကြီးတွေဟာတရားသူကြီးအရေးချင်းနဲ့မပြည့်စုံပါဘူးဆိုရင်ဟောတက်တည်ပြတာဘယ်လိုတက်တည်ပြလဲဖြစ်မှာမဖြစ်နိုင်လားအခုမှတရားစီရင်တောင်းဝန်ထမ်းဆောင်မယ်ဒီလူဟာရေးချင်းမရှိပါဘူးလို့ဘယ်လိုတက်တည်ပြရေးချင်းရှိပါတယ်ဆိုဟုတ်တယ်ကျုပ်ကနိုင်ငံတိုင်းပြည်ကဘာဘွဲ့ဘာဘွဲ့ရလာတယ်တရားရှင်လို့တဲ့ဘလောက်ရှိတယ်ရှင်လို့တဲ့ဘလောက်ရှိတယ်ဒီလိုပဲစဉ်းစားကြသူကပြောင်းပြန်တင်ထားတယ်
ဘာ
ရေး
တနည်း
ချ
ပြော
င်း
လို့ရှိရင်
ပြီးတ
တော့တနည်းပြောလို့ရှိရင်တော့သဗ္ဗရအလိုအတိုင်းဆိုပဲသဘောဖြစ်နေတာ။ဒါအရ
ဟ
သာန
မ
ဲ့ပြောရလို့ရှိရင်
မှန်တာပေါ့ဗျာ။နောက်တစ်ခုကပုံမှန်3-2မှာပြောင်းထားတယ်။အဲ့ဒါဘာပြောင်းထားရလဲဆိုတော့သဗ္ဗရအောက်မှာတရားသူကြီးကလှုပ်လို့မရအောင်ခံနေရတယ်။ဘာကြောင့်လဲ?ပုံမှန်3-2ကကြာကြီးမှာသမဏေကရဇကားနဲ့ပြောရင်အိယာဒီနုထပြီးအချိန်မွေးထပြီးတရားသူကျုပ်ကိုပြဿနာရှာလို့ရတယ်ပြောင်းလဲချက်နှစ်ခုပါတယ်တစ်ခုကပါတယ်တရားသူကြီးတွေဟာနိုင်ငံတော်ရဲ့ကျေးဇူးတော်ကိုဖောက်ဖျက်တယ်နောက်ခါကြရပါလေဖွဲ့စည်းပုံအခြေခံဥပဒေပါပြောင်းလဲချက်တရားကိုဖောက်ဖျက်တယ်ဒါတိတ်ကိုကျဲအဲတိတ်ကိုကျေပြန့်နေပြန်ချင်းနဲ့အချိန်မျိုးသမဏတရားစီချုပ်ကိုပြဿနာရှာလို့ရတယ်။အဲတော့ဒါကိုဘာနဲ့နှိုင်းယှဉ်ကျင့်သိနိုင်လဲဆိုတဲ့အခါကျတော့1948ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာတော့ရှိနေတယ်။တရားသူကြီးတွေနဲ့တရားရုံးကခံကြည့်မှုကိုအာမခံချက်ပေးထားတယ်။အဲတော့တရားလွတ်တော်ချုပ်တရားစီချုပ်တယောက်ကိုတယောက်ဟာသူကိုယ်တိုင်ကအကျင့်စာရိတာဖြစ်ပြတယ်။သူကိုယ်တိုင်ကစွမ်းဆောင်နိုင်တဲ့အခြေအနေမရှိတော့ဘူး။ဆိုတဲ့အခါကြတော့မှာပဲကောမဒီပိုင်းတေချာဖွဲ့ပြီးတော့ရေးယူသွားတယ်။အဲ့တော့ဒီအချက်နှစ်ချက်ကလွဲရင်ကျန်တဲ့ဘယ်အချက်နဲ့မှတရားသူကြီးရဲ့ယာယီအာဏာတည်မြဲမှုကိုတော့ထိလို့မရဘူး။ဒါကြောင့်အခုပြောချင်တာ2008အောက်ကတရားစီရင်စနစ်ကတော့ဖြစ်နေကဘာမှာအဆိုးဆုံး step တယ်လို့ဆိုလိုချင်တာဖြစ်ပါတယ
်။ဒီလိုခေတ်ကာလတွေကိုနိုင်ရှင်စဉ်းစားမယ်ဆိုလို့ရှိရင်နိုင်ရှင်မှုရဘယ်ခေတ်ကတရားရေးစနစ်ကဘာဒီနဲ့ပို့ပြီးတင့်တော်တယ်လို့ဘာလို့ထင်လဲ
ဖယ်ဒရနိုင်းစနစ်အောက်ကနေပြီးတော့မှတရားရှင်ကိုကြည့်မယ်ဆိုရင်တော့ဖြစ်ကျွန်တော်တို့နိုင်ငံရဲ့အခုအစားပြီးတော့နာဂတ်မှာအကျင့်သုံးတဲ့စနစ်ကတော့ကနေဒါနိုင်ငံကစနစ်လို့ကျွန်တော်လေ့လာမိပါတယ
်ဟုတ်ဘလို့ပြောရလဲခင်ဗျာ
ဒီလိုပါဖယ်ဒရယ်စနစ်အောက်ကနေတွားတယ်အခြေခံနေတွားတယ်ဆိုရင်အခုဟာလာဒီဖယ်ဒရယ်ဒီမိုကရေစီပြည်ညင်မှာပါတဲ့provincial sovereignty လို့ခေါ်တဲ့ပြည်နယ်တွေကအချုပ်အခြာအာဏာပိုင်တဲ့ဖယ်ဒရယ်စနစ်ကိုတွားရမှာဖြစ်တယ်ပြည်ညင်ထဲမှာလည်းအတီလင်းပါလာပြီအဲတော့ပြည်နယ်ရဲ့အချုပ်အခြာအာဏာပိုင်တဲ့စနစ်ဆိုရင်အရင်ကလိုတင်းကျပ်တဲ့ဘုချုပ်ကံငုံးနေမှာတွားမဟုတ်တော့လို့မရတော့ပဲ ਨੇ ပြည်နယ်တွေကိုအချုပ်အခြာအနာပို့ပေးရမယ်အဲ့လိုပေးတယ်ဆိုရင် bottom up လို့ခေါ်တဲ့ပြည်နယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်တော်မျိုးဖြစ်ဖို့လိုတယ်အဲ့တော့ပြည်နယ်ရဲ့အခန့်ကဏ္ဍတရားစီရင်မှလည်းမြင့်နေဖို့လိုတယ်အဲ့တော့ကနေဒါမှာဆိုရင် Supreme Court Judge တွေတရားလွှတ်တော်ချုပ်တရားသူကြီးတွေကိုဖွဲ့တဲ့ခါကျတော့ကိုယ့်ဘက်ပြင်နေရနေပြီးတော့တရားသူကြီး၃ဦးစီလို့ဖွင့်ပေးရတယ်။ဘာကြောင့်လဲကိုယ့်ဘက်ကဒီမှာရွှေရင်းတွေရှိရယ်ငါးကန်ကြီးရှိရယ်စိတ်ဝင်လို့ရတယ်တိတ်ကောင်းတယ်တားချမ်းသာလည်းပြင်းတယ်အဲ့တော့ကိုယ့်ဘက်ကခွဲထွက်မသွားစီဘူးခဏရာနေအဲ့ခါကျတော့သူ့ကိုအထူးအခွင့်အရေးကိုပေးရတယ်အဲ့လိုမျိုးကျွန်တော်တို့နိုင်ငံမှာလည်းပဲ Federal စနစ်အောက်မှာခုနပြောတဲ့ Provincial Sovereignty လို့ခေါ်တဲ့ပြည်နယ်ဒီမှာအချုပ်အခြာအနာပိုင်းနဲ့စနစ်ကိုကျင့်သုံးတော့မယ်ဆိုရင်တစ်ဖက်ကလည်းဘူချုပ်ကိုင်မှုတစုံတရာဆက်ရှိအောင်ဆိုတဲ့အခါကျတော့ပြည်နယ်တွေကနေကိုယ့်ဘက်လို့မြန်မာနိုင်ငံထဲမှာရှိတဲ့တရားဝင်ပြည်နယ်တွေကနေပြီးတော့မှဟိုအချိုးကြပေါ့ပြည်နယ်ခုတယောက်လားသုံးယောက်လားအဲ့လိုစီလို့ဖွဲ့စည်းတာမျိုးဟာတစ်ဖက်ကလည်းပညာရေးဥပဒေပညာရေးတစ်ဖက်ကတက်လောင်လို့နိုင်တယ်ဆိုတာဖြစ်အချိုးရှိလိမ့်မယ်လို့အဲ့လိုပြောပါမယ
်ကျေးဇူးအများကြီးတင်ပါတယ်ဟိုအောင်ထွေးဟုတ်ကဲ
့ဟုတ်ပါပြီ
အခုဆွေးနွေးပေါ်ခဲ့တဲ့ဒီကတော့ group creation နဲ့ဖြစ်ပြီး legal aid တန်းတော့ကိုပြန်ထောင်းပြီးဦးအောင်ထူးဖြစ်ပါတယ်ကျွန်တော်တပောင်ကမှာ
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အကျက်အတဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲချားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
ဆလဘီအာရှနိုင်ငံရေးပဲလက်ကြအောင်ပါအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့ကာကွယ်ဝန်ကြီးရိုက်တော့စတင်တို့ဟာအာရှဒေသတွင်ခီးလက်လက်ခဲ့ပြီးဖိလစ်ပိုင်ကာကွယ်ရေးအတွက်ဒေါ်လာသန်း900ပေးရပါတယ်ဂျပန်နဲ့လည်းစီးရေးပူးပေါင်းမှုတိုးမြှင့်လိုက်ပါတယ်ဗီယက်နမ်ဝန်ကြီးချုပ်ကလည်းနောက်နိုင်ငံကုန်သွယ်ရေးတိုးမြှင့်ဖို့အိန္ဒိယကိုသွားပါတယ်ကိုစော်မိုးကျော်ကစူးစီးတင်ပြခဲ့တာတွေကိုပြန်ပြီးထုတ်လွှင့်လိုက်ပါတယ်
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအာရှ၆နိုင်ငံကိုခီးလက်လက်ခဲ့ပါတယ်။ဇူလိုင်လ28ရက်နေ့ကလာအိုမြို့တော်ဗီယန်တန်းမှာကျင်းပတဲ့အာဆီယံနဲ့မဟာမိတ်နိုင်ငံများအစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နဲ့အငင်းပွားနေတဲ့ဖိလစ်ပိုင်အရေးနဲ့စစ်ပွဲတွေပြင်းထန်နေပြီးလူသားချင်းစာနာမှုဘေးဒုက္ခကြုံတွေ့နေရတဲ့မြန်မာပြည်အရေးဆွေးနွေးခဲ့ပါတယ်။တရုတ်၊ရုရှား၊ဂျပန်၊ဩစတြေးလျ၊အိန္ဒိယတို့လည်းတက်ရောက်ခဲ့ပါတယ်။အာဆီယံအစည်းအဝေးပြင်ပမှာတရုတ်နိုင်ငံသားရဲ့ဝန်ကြီးနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်တို့တီးခြားတွေ့ဆုံခဲ့ပြီး2023ခုနှစ်နိုဝင်ဘာလသမ္မတရှီချင်းပင်နဲ့သမ္မတဂျိုးဘိုင်ဒန်တို့နှစ်ဖက်နားလည်မှုရခဲ့တာတွေကိုအကောင်အထည်ဖော်နိုင်ရေးဆွေးနွေးခဲ့ပြီးဆက်သွယ်ရေးလမ်းကြောင်းတွေဆက်ဖွင့်ထားဖို့သဘောတူခဲ့ပါတယ်။အဲ့ဒီနောက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာဗီယက်နမ်နိုင်ငံကိုခေတ္တဝင်ရောက်ခဲ့ပြီးVNN Communist Party ကောင်ဆောင်ငွေရင်ဖူထောင်းရဲ့ဇာပနာကိုတက်ရောက်ခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမဲ့ Quad American Japan Australia နဲ့အိန္ဒိယလေးနိုင်ငံပါဝင်တဲ့မဟာမိတ်အဖွဲ့အစည်းအဝေးအတွက်28ရက်နေ့မှာပဲဆက်လက်ထွက်ခွာသွားခဲ့ပါတယ်။ဇူလိုင်လ28ရက်နဲ့29ရက်နေ့တွေမှာ Indo-Pacific မဟာမိတ်အဖွဲ့ Quad လေးနိုင်ငံနိုင်ငံသားရဲ့ဝင်ကြီးတွေတွေ့ဆုံပြီးတရုတ်ရဲ့ဒေတာတွင်ချိန်ချမှုအပါအဝင်လုံခြုံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။မြမအရေးလဲထက်သွင်းဆွေးနွေးခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်လဲတက်ရောက်ခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ဂျပန်ဝန်ကြီးချုပ်ဂျပန်နိုင်ငံသားရေးဝန်ကြီးတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံစီးရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်သွားဖို့ဆွေးနွေးခဲ့ပါတယ်
။ We strongly oppose the PRC's efforts.to unilaterally change the status quo by force in the East China Sea.
အရှေ့တရုတ်ပင်လယ်ပြင်နဲ့တောင်တရုတ်ပင်လယ်ပြင်တွေအတွင်းတရုတ်ရဲ့တဖက်သက်စီးရဲလှုပ်ရှားမှုတွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကရှုံချခဲ့ပါတယ်။ဂ ဂျပန်နိုင်ငံသားဝင်ကြီးယိုကိုကာမီကာဝါကလည်းတရုတ်ရဲ့ချင်းချောက်မှုကိုအခုလိုပြောဆိုခဲ့ပါတယ
်။地域の安全保障環境については自らの利益のために国際
は隊員工場シバーအတွက်နိုင်ငံတကာစံတန်ဘိုးတွေကိုပြောင်းလဲပြစ်တဲ့လှုပ်ရက်နဲ့သူရဲ့စီးလှုပ်ရှားမှုတွေဟာဒေသတွင်းအတွက်သာမကနိုင်ငံတကာအတွက်ပါထူးဆိုရင်စရာဖြစ်ပါတယ်။တရုတ်နဲ့ရုရှားစီးပူးပေါင်းဆောင်ရွက်မှုတွေအတွက်လည်းစိုးရိမ်မိပါတယ်။ရုရှားအနေနဲ့မြောက်ကိုရီးယားကိုကူညီထောက်ပံ့မှာကိုလည်းစိုးရိမ်ပါတယ
်။ဂျပန်မှာအမေရိကန်စစ်သား 9,000 ကျော်ရှိနေပါတယ်။ဇူလိုင်လ30ရက်နေ့မှာတော့အမေရိကန်နိုင်ငံသားဝင်ကြီးနဲ့ကာကွယ်ရေးဝင်ကြီးတို့ဖိလစ်ပိုင်နိုင်ငံကိုတွားရောက်ခဲ့ပါတယ်။တရုတ်ရဲ့ချင်းချောင်းမှုတွေရှိနေတဲ့အတွက်နှစ်နိုင်ငံစီးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လိုက်ပါတယ်။ဖိလစ်ပိုင်ကာကွယ်ရေးစွမ်းရည်တိုးမြှင့်ဖို့အတွက်စီးအကူအညီဒေါ်လာတန်း900ကိုပေးရလိုက်ပါတယ်။နိုင်ငံသားဝန်ကြီးဘလင်ကင်ကအခုလိုပြောဆိုခဲ့ပါတယ
် And many other countries in the region share concerns as well about some of the actions that People's Republic of China has taken
escalatory တရုတ်ပင်လယ်တောင်တရုတ်ပင်လယ်နဲ့နေရာအနှံ့တရုတ်ပြည်သူသမ္မတနိုင်ငံရဲ့တိုးမြင့်လှုပ်ဆောင်လာတာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံအပြင်ဒေသအတွင်းတခြားနိုင်ငံတွေကပါစိုးရိမ်မှုတွေရှိပါတယ
်ဒါအပြင်ထောက်လှမ်းရေးသတင်းအချက်အလက်တွေဖလှယ်ဖို့ကိုလည်းဆွေးနွေးခဲ့ပါတယ်တရုတ်ကတော့ကန့်ကွက်ပြီးဖိလစ်ပိုင်ကိုတတိပေးပါတယ်အမေရိကန်နိုင်ငံသားရဲ့ဝင်ကြီးနဲ့ကာကွယ်ရေးဝင်ကြီးတို့ဟာဖိလစ်ပိုင်သမ္မတမာကိုစ်ဂျူနီယာနဲ့လည်းတွေ့ဆုံခဲ့ပါတယ်။အခုလိုအချိန်မှာပဲဗီယက်နမ်ဝင်ကြီးချုပ်ဖမ်မင်ချန်ဟာဝင်ကြီးချုပ်မိုဒီရဲ့ဖိတ်ကြားချက်အရအိန္ဒိယနိုင်ငံကိုဇူလိုင်လ30ရက်နေ့က3ရက်ကြာတရားဝင်ခရီးသွားရောက်ခဲ့ပါတယ်။ဗီယက်နမ်ဝင်ကြီးချုပ်ဟာဝင်ကြီးချုပ်မိုဒီသမ္မတဒရောပတီမော်မူတို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒီကိစ္စအတွင်းနှစ်နိုင်ငံကုံသွယ်ရေးအပြင်ကာဝေးရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေပါပါဝင်မှာဖြစ်ပါတယ်။ VN နဲ့အိန္ဒိယဟာဂန္ဓာပေါင်းစုံပါဝင်တဲ့မဟာဗျူဟာမြောက်ဆက်ဆံရေးကို2016ခုနှစ်ကတည်းကအဆင့်တိုးမြင့်ထားတာဖြစ်ပါတယ်။ဒီလိုတန်တမန်အဆင့်ကို2008ခုနှစ်တုန်းကတရုတ်2012ခုနှစ်ကရုရှားတို့နဲ့ VN ကသဘောတူသတ်မှတ်ထားပြီးဖြစ်ပါတယ်။ VN ရဲ့ပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP ဟာ2023ခုနှစ်တုန်းကဒေါ်လာဘီလီယံ440လောက်ရှိခဲ့ပြီး2025ခုနှစ်မှာဘီလီယံ900ကျော်ဖို့ခန့်မှန်းထားပါတယ်။အခုဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်ချင်ရဲ့အိန္ဒိယခရီးစဉ်အတွင်းလက်ရှိပူးပေါင်းဆောင်ရွက်မှုတွေအပြင် Electronic ကန္တာဆက်သွယ်ရေးနည်းပညာ Digital စီးပွားရေးဉာဏ်ရည်တုနည်းပညာဈာကန်လျှာကူးပစ္စည်းထုတ်လုပ်မှုတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့စီးပွားရေးစားတဲ့ကန္တာတွေကိုပါတိုးချဲ့ပူပေါင်းလှုပ်ဆောင်မယ်လို့မျှော်လင့်ရပါတယ်။လက်ရှိ VN နဲ့အိန္ဒိယကုန်သွယ်ရေးဟာ15ဘီလီယံဒေါ်လာဘိုးရှိရာကနေလာမယ့်နှစ်အတွင်းဘီလီယံ20အထိရောက်ရှိဖို့မျှော်လင့်ထားကြောင်း VN ဝန်ကြီးချုပ်ကဇူလိုင်လ31ရက်နေ့နယူးဒေလီမှာပြုလုပ်တဲ့ VN အိန္ဒိယစီးပွားရေးဆွေးနွေးပွဲမှာပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြုလာတယ်
ခုဆက်လက်ပြီးလေယာဉ်စိုက်ပျိုးရေးသတင်းတွေကိုကြည့်ကြအောင်ပါ။တိုက်ပွဲတွေကြောင့်လမ်းကြောင်းတွေပိတ်လို့မရှိဈေးကွက်ကျဆင်းနေပါတယ်။ဒီသတင်းတွေအပြင်တပတ်အတွင်းလေယာဉ်ထွက်ခုံသီးနှံဈေးနှုန်းအတက်အကျဘယ်လိုရှိနေပါသလဲ။လေယာဉ်စီးပွားသတင်းတွေကိုစူးစိပြီး Pharma Times Media ကတင်ဆက်ပေးထားပါတယ်။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မီဟန်နဲ့သူကျမမေဆွေကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တိုက်ပွဲတွေကြောင့်လမ်းကြောင်းတွေပိတ်လို့မရှင်းဈေးကွက်ကျဆင်းနေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်ပြည်တွင်းရောပြည်ပမှာပါလူကြိုက်များတဲ့ငရှင်ကိုပြည်ပတင်ပို့မှုရော့ကျသွားတဲ့အတွက်အယောင်းဝယ်ရောဈေးနှုန်းမှာကျဆင်းသွားတယ်လို့ငရှင်ရင်မွေးမြူရောင်းဝယ်ရေးလောက်ကင်သူတွေကပြောပါရယ်စစ်တကအာဏာသိမ်းမှုနောက်ပိုင်းဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်လမ်းမဆက်သွယ်ရေးခက်ခဲပြီးကုန်ကြမ်းစည်အဆမတန်မြင့်တက်လာတဲ့အတွက်နယ်စပ်လမ်းကြောင်းတွေကနေငရှင်အပါအဝင်ရေတပ်ကောင်ပြည်ပတင်ပို့မှုရပ်တန့်နေလို့ဈေးကွက်ကျဆင်းနေတာပါမြန်မာနိုင်ငံကထွက်ရှိတဲ့ငရှင်60ရာခိုင်နှုန်းလောက်ကတရုတ်နိုင်ငံကိုတင်ပို့နေတာဖြစ်ပါရယ်တရလုံးမှာနေဆက်ကုံသွယ်မှုတွေရပ်တန့်နေတဲ့အတွက်ပင်လယ်ရေကြောင်းကနေတရုတ်ထိုင်းစင်ကာပူနဲ့ဥရောပနိုင်ငံတချို့ကိုတင်ပို့နေပေမဲ့ကုန်ကြမ်းစည်အိမ်များလို့တွက်ချေမကိုက်ဘူးလို့ရန်ကုန်မြို့ကရေထကုန်ပစ္စည်းရောင်းဝယ်ရေးလုပ်ကိုင်သူတဦးကဆိုပါတယ်လက်ရှိမှာတော့ငရှင်ကိုရန်ကုန်ဈေးကွက်ကအဓိကတင်ပို့နေရပြီးအရင်ကငရှင်တပိတ်သား2000ကျပ်လောက်ပေါက်ဈေးရှိရာကနေ လက်ရှိမှာတော့ဒပိတ်သားကို15,000ကျပ်ဈေးနဲ့သာအယောင်းဝယ်ရှိနေတာကိုတွေ့ရပါတယ
်ပြင်ပဝယ်လဲပြောင်းနေတဲ့အတွက်ဂျင်းစီကျဆင်းနေပါတယ်ပြင်တွင်းထွက်ခြင်းတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုအဓိကတင်ပို့နေရပဲဖြစ်ပါတယ်လက်သလုံးမှာတော့ရန်ကုန်စစ်တွေလမ်းကြောင်းကိုစစ်ကောင်စီဘက်ကဖျက်တောက်ထားသလိုအရေးပါတဲ့နယ်စပ်ကုန်သွင်းရေးဂိတ်တွေကိုလည်းရခိုင်တပ်တော်အေအေကထိ ंछ ုပ်ထားတဲ့အတွက်အယောင်းဝေ ABC နှုတ်ကြဆင်းသွားတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်။ဂျင်းဒီကစိုက်ပြိုတဲ့ရှမ်းပြည်နယ်တောင်ပိုင်းအောင်ပန်းဈေးကွဲမှာတော့ပြီးခဲ့တဲ့ဇွန်လကဂျင်းဥမတပိတ်တာကို3,800ကျပ်ကနေ5,800ကျပ်ကျော်ထိပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တပိတ်တာကို2,800ကနေ3,500ကျပ်ဝန်းကျင်ပေါက်ဈေးနဲ့တိုင်ရောင်းချနေရတာဖြစ်တယ်လို့အောင်ပန်းမြို့မဈေးကလေယာထွက်ကုန်ရောင်းဝယ်ရေးလုပ်ငန်းသူတူကဆိုပါတယ်ရှမ်းပြည်နယ်နဲ့မန္တလေးတိုင်းဒေသအတွင်းမှာတိုက်ပွဲတွေဖြစ်ပွားနေလို့ရှမ်းပြည်နယ်ထွက်လေယာထွက်ကုန်တွေကိုရန်ကုန်မန္တလေးနဲ့မြန်မာပြည်အောက်ပိုင်းကိုတင်ပို့ရောက်ချဖို့အခက်အခဲတွေရှိနေတာပါလက်ရှိမှာတော့ရှမ်းပြည်နယ်ထွက်ခြင်းကိုရန်ကုန်မြို့ကိုတင်ပို့ပြီးရန်ကုန်မှာတဆင့်ပလေးရေးကြောင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့စကပူနိုင်ငံတို့ကိုအနည်းငယ်တင်ပို့မှုရှိနေတယ်လို့လည်းကုန်သည်တွေကပြောဆိုထားပါတယ
်နိုင်ငံသားငွေစည်းမြင့်တက်လာပေမဲ့ပို့ကုန်ရငွေအပေါ်ဗဟိုဘဏ်ကဈေးနှိမ်ဖြတ်လို့အခက်တွေ့နေတယ်လို့ကုန်သည်တွေကပြောဆိုလာပါတယ်ပြပနိုင်ငံရငွေဈေးကွက်မှာအမေရိကန်ဒေါ်လာနဲ့ထိုင်းဘတ်ငွေဈေးမြင့်တက်လာပေမဲ့ပို့ကုန်ရငွေပေါ်ဗဟိုဘဏ်ကဈေးနှိမ်ဖြတ်ယူတာအပါအဝင်တည်ယူပို့ဆောင်ရေးကုန်ကြဈေးရိတ်တွေကြောင့်ဆုံးရှုံးမှုတွေရှိနေပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကုန်သည်တွေကထုတ်ဖော်ပြောဆိုလိုက်ပါတယ်လက်ရှိမှာဗဟိုဘဏ်ကထိုင်းဘတ်ငွေဆိုရင်ပို့ကုန်ရငွေရဲ့35%လုံးကိုတစ်ပတ်80ကျပ်ဝန်းကျင်နဲ့ဖြတ်ယူပြီး65%လုံးကိုတော့တစ်ပတ်100ကျပ်ဝန်းကျင်နှုန်းနဲ့ဖြတ်ယူနေတာဖြစ်ပါတယ်အမေရိကန်ဒေါ်လာကိုတော့ပို့ကုန်ရငွေရဲ့35%လုံးကိုဒေါ်လာ2100ကျပ်လောက်နဲ့ဖြတ်ယူပြီး65%လုံးကိုတော့ဒေါ်လာကို3400ကျပ်ဝန်းကျင်နဲ့ဖြတ်ယူနေတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်
။ဒေါ်လာကပို့ကုန်ရငွေကို2100ကျပ်လောက်ပေါ့ဗျာ။2100ကျပ်ဖြတ်လိုက်ပါတော့။အဲ့ဒါအဲ့အမေတီးရကဒီ2100ကျပ်လောက်တော့3400အဘုံဘုံရထုတ်တယ်ဒီပေါင်းရဘုံဘုံဒီအောက်ပဲဆင်းရရတယ်ဟုတ်တယ်။ဒီကိစ္စကကျွန်တော်မကြိုက်တာပေါ့နော်အဲ့ဒီကိစ္စကမကြိုက်တော့တင်းတူရတော့ဒေါ်လာနဲ့ပြီးမလားဘယ်နဲ့ပြီးမလားဘယ်နဲ့ပြီးလို့ဆိုတော့အဖေကလည်းဒီကိစ္စတော့တိုင်ပုတ်ပေါင်းရေးဈေးတွေတော့ဒီအင်းလေးဒီပုံတွေတော့ပြလာရင်ဘာလို့လဲဘာလို့လဲဒီရှင်အဲ့လိုပြောလို့ရဟုတ်တယ်
လက်ရှိပြည်ပနိုင်ငံသားငွေဈေးကွက်မှာအမေရိကန်ဒေါ်လာကို9,500ကျပ်ဝန်းကျင်ပေါက်ဈေးရှိနေတယ်လို့ထိုင်းဘတ်ငွေကလည်းတစ်ဘက်ကို150ကျပ်ဝန်းကျင်အထိဖြစ်ပေါ်နေတာပါဒါပေမဲ့ဗဟိုဘဏ်ကဖြတ်ယူတဲ့နှုန်းထားကပြင်ပဈေးနဲ့အစမတန်ကွာဟလွန်းတဲ့အတွက်ပြည်ပကိုတင်ပို့နေတဲ့လေယာထွက်ကုန်တွေကဈေးတက်မလာတဲ့အပြင်ဈေးကျဆင်းမှုတွေပါဖြစ်ပေါ်လာရတာဖြစ်တယ်လို့ကုန်သည်တွေကဆိုပါတယ်2021ခုနှစ်အာဏာသိမ်းမှုနောက်ပိုင်းမှာတဘာဝတရားစာရထုတ်ယူမှုနဲ့စစ်တပ်ထုတ်ကုန်ဝင်ငွေတွေကိုပြည်တွင်းပြည်ပအဖွဲ့အစည်းတွေနဲ့ပြည်သူတွေကသပိတ်မောက်ပိတ်ဆို့အရေးယူလိုက်တာကြောင့်စစ်အသုံးစရိတ်ငွေကြေးလိုအပ်ချက်ရှိနေတဲ့စစ်ကောင်စီဟာနိုင်ငံသားငွေလဲလှယ်မှုဘူဟာရတတ်မှတ်ချက်ကနေပုံတင်နှုံးတွေနဲ့စစ်အသုံးစရိတ်ရှာဖွေနေတာဖြစ်တယ်လို့မြမရေးလေးလာစောင့်ကြည့်သူတွေကသုံးသပ်ထားကြပါဗျာ။ဘူဟာ
န
ိ
ုင်ငံတော်ကဟိုအောင်ရှော့လိုက်ပြီးနိုင်ငံတော်ကဒါကိုနိုင်ငံတော်တင်းနေပတ်ကိုတရားတစ်ဆက်သုံးစားပို့တော့ပို့ရှိရတဲ့ကြောင်းပြရတော့ထမထနိုင်တော့ကြောက်ဝင်ရှိတာတော့ဖွင့်ဆိုင်တော့ထပ်ကိုဖွင့်ဆိုင်တော့တော့ပို့တော့ခံပါ
လက်တလုံးမှာမြန်မာနိုင်ငံကနေပြည်ပနိုင်ငံတချို့ကိုပင်လယ်ရေကြောင်းကိုအသုံးပြုပြီးစံပဲမျိုးစုံနဲ့ပြောင်းအပါအဝင်လေယာထွက်ကုန်ပစ္စည်းတချို့ကိုတင်ပို့နေတာဖြစ်ပါတယ်စစ်တကအာဏာသိမ်းပြီးနောက်ပိုင်းမှာမြန်မာနိုင်ငံရဲ့အဓိကနယ်စပ်ကုန်သွယ်ရေးစခန်းကြီးတွေကိုဒေသခံတိုင်းရင်းသားလက်နက်ကိုင်မဟာမိတ်တပ်တွေကထိန်းချုပ်ထားပြီးကုံသွဲရေးလမ်းခီးတခြားမှာလည်းတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်နယ်စပ်ကနေကုံသွဲမှုကမရှိသလောက်နည်းပါးနေပါတယ်ပင်လယ်ရေကြောင်းကကုံသွဲမှုပြုလုပ်ရမှာလဲဘူဟာရအပြောင်းလဲမြန်ဆန်မှုအပါအဝင်အခွန်နဲ့ကုံကြားစရိတ်မြင့်တက်လာမှုအကျိုးဆက်ကိုအောက်ဆုံးကစားသုံးသူပြည်သူကသာရင်ဆိုင်နေရတာဖြစ်တယ်လို့ဈေးကွက်ကြမ်းကျင်သူတွေကသုံးသပ်ထားကြပါတယ်
အခုဆက်ပြီးဇွန်လ30ရက်နေ့ကနေဩဂုတ်လ9ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်ဒီနယ်ဈေးနှုန်းတွေကိုပြောပြပေးချင်ပါသေးတယ်။ဆန်လက်လီလက်ကားဈေးကွက်ထဲမှာတော့ဆန်မျိုးစားတချို့ဈေးကျဆင်းလာပြီးမယ်။အယောင်းဝယ်အင်းနေတာကိုတွေ့ရပါသေးတယ်။ ဆောင်းတန်းသူရေရဦးစီးထလာရဲ့အခုဩဂုတ်လအတွက်ဆန်စင်းနှုတ်သက်မှတ်ချက်တွေကတော့ရွှေဘိုပေါ်ဆန်းတအိတ်ကိုအမြင့်ဆုံးစီ34,000ကနေ34,500ကျက်နဲ့ရာဝတီပေါ်ဆန်းက31,500ကနေ32,000ကျက်ပဲဖြစ်ပါတယ်
ကျတဲ့ဘူကတော့လမ်းမဆက်သွယ်ရေးအခက်အခဲကြောင့်ဈေးကွက်ထဲပစ္စည်းအဝင်နေပြီးဈေးထမှန်မြင့်တက်လာပါတယ်။ရန်ကုန်ပြည်နယ်အောင်ဈေးကွက်မှာအခုအောက်ကလ6ရက်ကတရုတ်ကျတဲ့ဘူကျူကုတ်ရှယ်တပိတ်သားကို14,500ကနေ15,000ကျက်ကြားပေါက်ဈေးရှိပြီးတပတ်အတွင်း1,000ကနေ1,300ကျက်ကြားဈေးမြင့်လာပါတယ
်။ကျတဲ့နီကတော့ဈေးကွက်ထဲပစ္စည်းဝင်တဲ့အရာဝယ်ကပုံမှန်ရှိနေပေမဲ့ဈေးအေးနေတယ်လို့လည်းကုန်သည်တွေကပြောပါတယ်။အမျိုးသားလိုက်တပိတ်တာကို1450ကနေ2200ကျက်ကြားရောင်းဝယ်ဖြစ်နေပါတယ်ပြီးခဲ့တဲ့တပိတ်ကထဲတပိတ်တာကို100ကနေ200ကျက်ကြားဈေးနှိမ့်သွားပါတယ်လက်လီစည်းကွက်မှာတော့တပိတ်တာကို3000ကျပ်ဝန်းကျင်နဲ့ရောင်းချနေကြတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်လေယာဉ်စိုက်ပျိုးရေးကတော့တဘာဝပတ်ဝန်းကျင်နဲ့ဆိုင်တာမဟုတ်ပါဘူးဒီတဲ့နိုင်ငံပါရီမြို့မှာကျင်းပတဲ့အိုလံပစ်အားကစားပွဲတော်ကိုတဘာဝပတ်ဝန်းကျင်ကိုထိခိုက်မှုအနည်းဆုံးဖြစ်ဖို့တမိုင်းဝင်မှတ်ကြောင်တင်နိုင်အောင်ရည်ရွယ်ကျင်းပခဲ့တာဖြစ်ပါတယ်။ဂီယာဗီရာစနစ်တွင်တဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအားကစားကဏ္ဍကနေအားစိုက်ဆောင်ရွက်လာတဲ့ရှေ့ဆောင်လမ်းပြဥပမာတစ်ခုလို့လည်းဆိုပါမှာပါ။ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကအခုလိုတင်ပြထားပါတယ်။
ပြင်သစ်အိုလံပစ်ပွဲတော်ကိုတဘာဝပတ်ဝန်းကျင်ထိခိုက်မှုအနည်းဆုံးဖြစ်အောင်ပြန်ပြည့်မြင်စွမ်းအင်ကိုရာလုံးဝအသုံးပြုထားပြီးတော့တခါသုံးပလတ်စတစ်တွေကိုလည်းအကြီးအကျယ်ရှော့ချထားပါတယ်။အစိုးရနဲ့စီးပွားရေးလုပ်ငန်းကြီးတွေကြောင့်တဘာဝပတ်ဝန်းကျင်ပုံမထိခိုက်ပျက်စီးနေရပြီးမျိုးရုံပြောက်ွယ်လာတဲ့အပြင်နဲ့တဘာဝမျိုးစိတ်တွေတိုးလာတဲ့အတွက်ဒီနေရာမှာအားကစားလောကရဲ့အခမ်းကဏ္ဍကလည်းအလွန်အရေးပါလာတယ်လို့အပြည့်ပြည့်ဆိုင်ရာအိုလံပစ်ကော်မတီတာဝန်ရှိသူတို့ကပြောပါတယ်။ဥဒုယာတီပြောင်းလဲမှုပုံမပြင်းထန်လာတဲ့ချိန်မှာပဲအာကစားအဖွဲ့အစည်းအတော်များများကလည်းအာကစားပွဲတွေကိုအရှင်အဖြစ်လက်ခံကျင်းပတဲ့နိုင်ငံရဲ့တဘာဝပတ်ဝန်းကျင်တွေတိတ်ပြီးတော့မထိခိုက်အောင်ဆောင်ရွက်လာတာပါဂျူလိုင်24ကနေဩဂုတ်လ17ရက်နေ့အထိကျင်းပတဲ့အိုလံပစ်ပွဲကိုချွတ်ချော့မွေ့မွေ့ဖြစ်အောင်လို့ပြည်သက်ကအချင်းယူပြင်ဆင်ခဲ့ပေမဲ့လည်းအဖွဲ့နဲ့မှာပဲမထင်မှတ်ပဲမိုးသည်းထန်စွာရွာသွန်းခဲ့တဲ့အတွက်အားကစားသမားတွေရေကူးပြန်ရမယ့်စိတ်မြည်ရတွေညဉ့်ညံခဲ့ရတာကြောင့်တချို့ပွဲစဉ်တွေကိုတော့နောက်ဆုတ်ခဲ့ရတာပါပွဲစီစဉ်တွေဖက်ကဥဒုယာတိပြောင်းလဲမှုအကြောင်းကြိုတင်ထည့်မစင်စားခဲ့တာထင်ရှားတယ်လို့အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ကဗီလန်နိုဗာတက္ကသိုလ်တဘာဝပတ်ဝန်းကျင်ရေးရာဌာနပါမောက္ခမက်တင်ဒူရန်ကသုံးသပ်ပါတယ
် I think the lesson that you know future Olympics planners should take from Paris experience is there's no
Naga Olympic ပွဲတော်စီစဉ်သူတွေအနေနဲ့ပြင်သစ်ကအတွေ့အကြုံကိုသင်ခန်းစာယူဖို့ပြောပါတယ်။ဘာဝပဝင်ကျင်ပြဿနာဟာချက်ချင်းနဲ့ငင်ထပြီးဖြည့်ရှင်းလို့ရတာမျိုးမဟုတ်ပါဘူး။သူကရေရှည်ပြဿနာဖြစ်ပါတယ်။ဝိရုယာတိပြောင်းလဲနေတာကိုအရင်ဆုံးထည့်စဉ်းစားတင်ပါတယ်။အောက်စားသမားတွေပြင်ဖို့ကိုလည်းထည့်သွင်းစဉ်းစားရမှာပါ။ဘေးဖြစ်နိုင်ခြေနည်းတယ်ဆိုတာမှန်ပါတယ်။ဒါပေမဲ့ဒါကတကဘာလုံးဖြစ်ရှိရမယ်ရေရှည်ကိစ္စလည်းဖြစ်ပါတယ်ပဲရစ်မြို့မှာလည်းမဟုတ်ပါဘူးနေရာတိုင်းမှာကြုံကြရမယ်ကိစ္စပ
ါအခြားကဘာမြို့ကြီးတွေလိုပဲပါရီမြို့မှာလည်းမိလာပိုက်နဲ့ဆွမြင့်ရေဆိုတွေကပိုက်တစ်ခုထဲကနေပဲဖြတ်သွားရတာပါမိုးများလာတဲ့အခါမှာတော့ပိုက်တွေကနေရှန်ထွက်လာတဲ့ရေဆိုးတွေကရေတန့်စင်စေုံတွေစီမရောက်ပဲမြစ်တွေထဲစီဝင်ရောက်ရှိလာတာပါစိမ့်မြေတန်ရှင်ရဲ့အတွက်ပြစ်တက်ကဒေါ်လာ3.4ဘီလီယံအထိအကုန်အကျခံပြင်ဆင်ထားတာမှာရေဆိုးတွေမြစ်ထဲရောက်မလာအောင်လို့တိုးလောင်းထားနိုင်တဲ့ရေကန်းကြီးကိုပါတည်ဆောက်ခဲ့ပါတယ်။ဒါပေမဲ့လည်းမချင်မှပဲမိုးသည်းထန်ခဲ့တာကြောင့်မြစ်ရဲ့အရေအသွေးနဲ့ပတ်သက်ပြီးတော့စိုးရိမ်တန်တွေထွက်လာခဲ့ပါတ
ယ်။ In the last couple decades is more frequent and more severe storm events.
ဆယ်နှစ်မှတစ်ခါအနှစ်တရာမှတစ်ခါလောက်သာဖြစ်တတ်တဲ့မုန်တိုင်းမျိုးတွေဟာပြီးခဲ့တဲ့နှစ်ပေါင်း20ပြည့်ပိုအားကောင်းလာပြီးပိုအဖြစ်များလာတာကိုတွေ့ရပါတယ်။ဝရုယာတိပြောင်းလဲမှုကြောင့်ဆယ်နှစ်တစ်ခါလောက်ဖြစ်တတ်တဲ့မုန်တိုင်းကြီးတွေကိုတစ်နှစ်တစ်ခါလောက်ကိုတွေ့လာရတာပါ။နှစ်တရာမှတစ်ခါလောက်ဖြစ်တတ်တဲ့မုန်တိုင်းကြီးတွေဆိုရင်လည်းနှစ်နှစ်မှတစ်ခါလောက်တွေ့လာရပါတယ်။မိုးဆိုလို့ရှိရင်လည်းခဏခဏရွာပြီးပိုပြီးတော့လည်းတဲလာတတ်ပါတယ်။ဒီခါမှာမြောက်မှာတူလောင်ထားနိုင်တဲ့ပမာဏထက်ကျော်သွားတဲ့အတွက်ရေတွေအထက်ကိုရှန်တက်လာတာပါဒီလိုအဖြစ်မျိုးရှေ့ဆက်ပြီးပိုပြီးတွေ့လာအောင်မှာဖြစ်ပါတယ်
စင်မီရဲ့ထဲရေစင်ကူခွင့်ကိုတော့အစိုးရကနှစ်ပေါင်း100ကျော်တားမြစ်ထားတာဖြစ်ပြီးလာမယ့်2025ခုနှစ်မှာလူတွေရေစင်ကူနိုင်ဖို့ပါရီအာနာပိုင်းတွေကရည်မှန်းထားပါတယ်။ကေဟဘေဒါစနစ်တွေမပြတ်စီအောင်ထိန်းသိမ်းရင်းနဲ့ဥဒုယာတီပြောင်းလဲမှုထိန်းချုပ်ရေးအတွက်အစိုးရနဲ့စီးပွားရေးလောကကဆောင်နေချိန်မှာအာကစားကဏ္ဍကတော့သူတို့ကြောင့်တဘာဝပေါ်ဝင်ခြင်းထပ်ပြီးတော့ပြက်စီမသွားအောင်ဝိုင်းဝန်းထိန်းသိမ်းဖို့တာဝန်ရှိတယ်လို့လည်းပြောပါတယ်။အဲ့ဒီလိုဆောင်ရွက်တဲ့နေရာမှာသူတို့ကိုအားပေးကြတဲ့ပရိသတ်ကအားကျအတုယူလာအောင်ရှေ့ဆောင်လမ်းပြဆောင်ရွက်နိုင်ဖို့လိုတယ်လို့လည်းအိုလံပိတ်အားကစားကော်မတီတာဝန်ရှိသူတို့ကတဘာဝပေါ်ဝင်ကြီးဆိုင်ရာကုလသမဂ္ဂအဖွဲ့အစည်း UNEP ကိုပြောပါတယ်။ဥဒုယာတိပြောင်းလဲမှုထိန်းချုပ်ရေးကုလသမဂ္ဂလုပ်ငန်းအဖွဲ့ UNFCCC ရဲ့အားပေးထောက်ခံမှုရထားတဲ့ Spot for Climate Change Action လှုပ်ရှားမှုကြောင့်အားကစားကဏ္ဍကနေဖန်လွန်အိမ်တက်ငွေထုတ်လုပ်မှုကျဆင်းလာတာကိုအားရစရာတွင်မြင်ရတယ်လို့လည်းပြောပါတယ်။အပူချိန်မြင့်တက်မှုလူလူညဉ့်ညံမှုတွေဟာအားကစားသမားတွေရဲ့ကျန်းမာရေးအပေါ်ကိုတက်ရောက်မှုရှိပြီးတော့အားကစားပွဲတွေကိုလည်းဖျို့ဖျက်ဖြစ်စေနိုင်ပါတယ်။ဥဒုယာတိပြောင်းလဲမှုကြောင့်သဘာဝဘေးအန္တရာယ်ပုံမဆိုးလာနိုင်ပြီးရေကြီးရေရှမ်းနာတွေကြောင့်အားကစားကွင်းတွေနဲ့တခြားအခြေခံအဆောက်အုံတွေထိခိုက်ပျက်စီးမဲ့အနေအထားတွေလည်းတွေ့မြင်နေရတာပါ။ဒါကြောင့်လဲအပူတန်းကတက်တာသွားအောင်လို့အားကစားကွင်းတွေအားကစားယုံတွေဘေးတော်ဝိုင်းတပင်းတွေစိုက်ကြဖို့ရည်ကြီးရရှာမှုကာကွယ်နိုင်ပြီးမြေအောက်ရေထိန်းထားနိုင်တဲ့စိတ်မြေတော်တွေပြန်လည်ဖော်ဆောင်လာမျိုးဆောင်ရွက်ဖို့လဲတဘာဝပဝန်းကျင်ရဲ့ရာကျွမ်းကျင်ပညာရှင်တွေကတိုက်တွန်းနေတာပါကြိုတင်ခံမှန်းရခက်ခဲတဲ့တဘာဝဘေးအန္တရာယ်တွေရှေ့ဆက်ပိုတိုးလာဖို့ပဲရှိနေတဲ့အတွက်ဥဒုယာတိပြောင်းလဲမှုအရေးအရေးတကြီးဆောင်ရွက်မှုမရှိရင်တော့အာကစားလောကကိုရောတဘာဝပဝန်းကျင်ကိုပါပုံမောထိခိုက်လာလိမ့်မယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်ကျမနှောင်းလာပါ
ခုတော့သတင်းတွေကတူတာအစီအစဉ်ကိုဆက်ပါမယ်။လူမျိုးအသားရောင်အခြေခံတဲ့ခွဲခြားဆက်ဆံမှုတွေကဘာမှဒီနေ့အထိရှိနေစေပါ။ဘယ်နိုင်ငံတွေမှာခွဲခြားဆက်ဆံမှုအစိုးဆုံးလဲဆိုတာကိုမန်ညိုညိုတွေကသတင်းတွေကတူတာအစီအစဉ်မှာတင်ပြထားပါတယ
်လူမျိုးအသားအရောင်မတူညီတဲ့သူတွေအများစုနေထိုင်ကြတဲ့နိုင်ငံတွေမှာလူသားချင်းတူပေမဲ့လူမျိုးရေးခွဲခြားမှုတွေကအခုချိန်ထိအများကြီးရှိနေတာပါလူသားတွေကြားမှာလူမျိုးရေးခွဲခြားမှုဆိုတာကလည်းအများရန်ဖြစ်နေတဲ့စစ်ပွဲတစ်ရပ်ပဲလို့လေလာသူတွေကပြောဆိုကြပါတယ်ဒါကြောင့်လဲတမိုင်းကြောင်းစင်ဆက်လူမျိုးရေးနဲ့အသားအရောင်ခွဲခြားမှုတွေရှိနေတဲ့အမေရိကန်ပြည်ထောင်စုကနိုင်ငံသားအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တူဖြစ်တဲ့မာတင်လူသားကင်းကတော့သူရဲ့ထင်ရှားလာတဲ့ I have a dream မိကွန်းထဲမှာတနေ့ကျရင်ကျွန်တော်ရဲ့သားသမီးငယ်လေး၄ယောက်နေထိုင်ရမယ့်နေရာဟာသူတို့ရဲ့အသားအရောင်ကြောင့်တရားစီရင်ခံရတာမျိုးမဟုတ်ဘဲသူတို့ရဲ့အကျင့်စရိုက်ကြောင့်သာတရားစီရင်ခံရတဲ့နိုင်ငံဖြစ်ပါစေဆိုတဲ့အိမ်မဲ့ကျွန်တော်မှရှိတယ်လို့ပြောဆိုခဲ့တာပါဒါကြောင့်ကမ္ဘာနိုင်ငံတိုင်းလူလူမှာလူမျိုးနဲ့အသားအရောင်ခွဲခြားမှုဆိုတာတွေကအနည်းနဲ့အများစုသလိုဒီနေ့အထိတွေ့ကြုံနေကြရတဲ့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။လူမျိုးနဲ့အသားအရောင်ခွဲခြားမှုကလူမှုပတ်ဝန်းကျင်ဖွံ့ဖြိုးမှုအတွက်လိုအပ်တဲ့အဓိကအကြောင်းအရာထဲမှာလည်းတစ်ခုအပါအဝင်ဖြစ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့1960ခုနှစ်ကတောင်အာဖရိကရှာပီဗယ်မှာဖြစ်ပွားခဲ့တဲ့အသားအရောင်ခွဲခြားတဲ့ဥပဒေတရအပေါ်မကျေနပ်တာကြောင့်ငြိမ်းချမ်းစွာဆန္ဒပြခဲ့သူ69ယောက်ကိုရဲတွေကပြစ်ခတ်တပ်ဖြတ်ခံခဲ့ရတဲ့ကမ္ဘာကျော်အဖြစ်ပြက်ပေါ်အခြေခံပြီးကမ္ဘာကုလသမဂ္ဂကကမ္ဘာကြီးမှာဒီလိုအသားအရောင်နဲ့လူမျိုးရေးခွဲခြားမှုတွေလုံးဝပပျောက်ဖို့ကြိုးပမ်းမှုတရအနေနဲ့နိုင်ငံတကာလူမျိုးရေးခွဲခြားမှုအဆုံးသတ်ရေးနေ့အဖြစ်နှစ်စဉ်မတ်လ21ရက်နေ့ကိုလည်းသတ်မှတ်ခဲ့ရပါတယ်လူသားတွေကြားမှာအခုလိုခွဲခြားမှုတွေရှိနေစေပဲဆိုတာကိုသတိပြုမိကြဖို့ဒီလိုခွဲခြားမှုတွေလုံးဝပပျောက်ဖို့ရည်ရွယ်ပြီးသတ်မှတ်ခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့ဘယ်လိုပဲအသိပညာပေးလုပ်ငန်းတွေအရေးယူအပြစ်ပေးမှုတွေလှုပ်ဆောင်နေပေမဲ့လည်းအခုချိန်ထိလူမျိုးနဲ့အသားအရောင်ခွဲခြားမှုတွေကတော့အနည်းနဲ့အများဆုံးသလိုရှိနေစေပဲဖြစ်ပါတယ်။2023ခုနှစ်ပြီးခဲ့တဲ့နှစ်ကပဲလူမျိုးအသားအရောင်ခွဲခြားမှုနဲ့ပတ်သက်ပြီးကမ္ဘာလုံးဆိုင်ရာသုတေသနပြုစစ်တမ်းကို US News ကဖော်ပြခဲ့ပါတယ်။ဒီစစ်တမ်းကနိုင်ငံပေါင်း89နိုင်ငံကလူပေါင်း 18,000 ကျော်ကိုမတူညီတဲ့မေးခွန်းအကြောင်းအရာပေါင်း83ခုကိုထုတ်ပြီးမေးမြန်းထားတာဖြစ်ပါတယ်။ အခုလိုနိုင်ငံပေါင်း89နိုင်ငံကိုစစ်တမ်းယူတဲ့အခါလူမျိုးရေးခွဲခြားမှုအပြင်းထန်ဆုံးထိတ်ဆုံးနိုင်ငံ10နိုင်ငံစီးရင်မှာမြန်မာနိုင်ငံလည်းပါဝင်ခဲ့ပါတယ်။ဒီလိုလူမျိုးရေးခွဲခြားမှုအပြင်းထန်ဆုံး10နိုင်ငံကိုကြည့်မယ်ဆိုရင်အဆင့်တင်နေရာမှာရှိနေတာကဆာဗီယာနိုင်ငံဖြစ်ပါတယ်။ဆာဗီယာမှာနေထိုင်ကြတဲ့လူနည်းစုလူမျိုးတွေဟာတခြားတိုင်းပြည်တွေကထည့်ပို့ပြီးခွဲခြားဆက်ဆံမှုတွေခံနေရပြီးတော့အထူးသဖြင့်အလုပ်လုပ်ကင်ခွင့်နေမရဘူးလို့အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ခွဲခြားမှုအများဆုံးအဆင့်နှစ်နေရာမှာရှိနေတာကတော့ကာတာနိုင်ငံမှာအဆင့်သုံးကတော့ဆော်ဒီအာရေဗျဖြစ်ပါတယ်။ကာတာနဲ့ဆော်ဒီအာရေဗျနိုင်ငံတွေကအာဖရိကနဲ့အာရှကလာရောက်အလုပ်လုပ်ကင်ကြတဲ့သူတွေအပေါ်ခွဲခြားဆက်ဆံမှုတွေကြီးမားတယ်လို့ Freedom House အဖွဲ့ကြီးရဲ့အစီရင်ခံစာကဖော်ပြထားတာပါ။အဲဒီနောက်အဆင့်၄ကအီရန်အဆင့်၅ကအစ္စရေးဖြစ်ပြီးအဆင့်၆နေရာမှာတော့မြန်မာနိုင်ငံရှိနေတာပါ။မြန်မာနိုင်ငံဟာရိုဟင်ဂျာမွတ်စလင်လူမျိုးစုတွေနဲ့တိုင်းဒေသလူမျိုးစုတွေအပေါ်ခွဲခြားဆက်ဆံမှုတွေဟာ2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပိုပြီးဆိုးဝါးလာတယ်လို့လည်း US Institute of Peace ထုတ်ပြန်ပြောဆိုထားပါတယ်။မြန်မာနိုင်ငံပြည်ရင်တော့အဆင့်9မှာ UAE, 10မှာ Russia, 9မှာ El Salvador နဲ့အဆင့်10မှာတော့သီရိလင်္ကာနိုင်ငံတို့ဖြစ်ကြပါတယ်။အသားရောင်တဲ့လူမျိုးခွဲခြားမှုကြောင့်ပြဿနာတွေမကြာခဏဖြစ်တတ်တဲ့ American ပြည်ထောင်စုကခွဲခြားမှုကြီးမားတဲ့ထိတ်တန်းဆယ်နိုင်ငံစီးနှဲမှာမပါပဲမဲ့အဆင့်15နေရာမှာရှိနေတာပါ။ကမ္ဘာမှာလူမျိုးနယ်အသားရောင်ခွဲခြားမှုအနည်းဆုံးနိုင်ငံတွေကတော့နယူးဇီလန်၊ကနေဒါ၊နယ်သာလန်၊ဆွီဒင်နဲ့နော်ဝေးနိုင်ငံတွေပဲဖြစ်ပါတယ်ရှင်
။ VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
ပြည်ရဲ့ရုပ်တောင်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေတာပါဒီနေ့မနက်ခင်းအစီအစဉ်တွေကိုပြီးမှတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်ယူကရိန်းတပ်တွေဝေရောက်လာတာကြောင့်အရေးပေါ်အခြေအနေကြေညာထားတဲ့ရုရှားတောင်ပိုင်းရဲ့ Kursk ဒေသမှာဒေသခံ 86,000 ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့တယ်လို့ဒေသဆိုင်ရာအရေးပေါ်ဝန်ကြီးဌာနကပြောပါတယ်ယူကရိန်းရုရှားနေဆာမှာရှိတဲ့ Kursk ဒေသကိုယူကရိန်းတပ်တွေဒီသတင်းပတ်ထဲဝင်ရောက်လာရတာပါ။ထောင်နဲ့ချီတဲ့ယူကရိန်းတပ်သားတွေဟာရုရှားပိုင်နဲ့အတွင်းပိုင်း12မိုင်လောက်အထိကိုထိုးပေါက်ဝင်ရောက်လာတာဖြစ်ပြီးအဲဒီမှာရုရှားတပ်တွေနဲ့ပြင်းထန်တဲ့တိုက်ပွဲတွေဖြစ်နေပါတယ်။အမေရိကန်မှာတော့လာမယ့်နိုဝင်ဘာတပ်ပြရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ဒီမိုကရက်ပါတီလောက်တပ်ပြလောက်ဒုတိယတပ်ပြကမလာဟဲရစ်ဟာ Republican Party ကဒုတိယတပ်ပြလောက်ဖြစ်တဲ့တပ်ရဟောင်းဒေါ်နယ်ထရန့်တဲ့သူတို့အကျိတ်နဲ့ရှင်ပြန်ရမယ်ပြည်နယ်သုံးခုမှာအသာစီးရနေတယ်လို့ New York Times ရဲ့ Siena College စစ်တမ်းတွေမှာဖော်ပြနေပါတယ်။ Wisconsin, Pennsylvania နဲ့ Michigan ပြည်နယ်သုံးခုမှာစစ်တမ်းကောက်ယူရမှာရာခိုင်နှုန်း50နဲ့46ရာခိုင်နှုန်းရပြီး Kamala Harris ကဒေါ်နယ်ထရန့်ထဲ4ရာခိုင်နှုန်းဝင်းကျင်လောက်သာနေတာတွေ့ရပါတယ်။စစ်တမ်းတွေကိုအောက်လ5ရက်ကနေ9ရက်အထိကောက်ယူခဲ့တာဖြစ်ပြီးပါဝင်ဖြည့်ကြားသူ 2,000 နီးပါးရှိပါတယ်။ပြည်ထောင်စုမှာတော့နိုင်ငံတော်မှာစနေနေ့ကလူမျိုးရေးခွဲခြားမှုမရှိသေးဘူးထောင်ထဲချပြီးတောင်းဆိုဆန္ဒပြခဲ့ကြပါတယ်ဆော့ဖ်ဖုတ်ပါမင်းကလေးငယ်၃ဦးဓာတ်ထုတ်အသက်ဖြတ်ခံခဲ့ရတဲ့နောက်လက်ရဇွန်ရောက်သူတွေကမွတ်စလင်တွေနဲ့ပြောင်းရွှေ့ခြေချသူတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အကြမ်းဖက်မှုတွေဖြစ်ပွားလာတာကိုစတင်ဆန္ဒပြကြတာဖြစ်ပါတယ်တရင်ချင်းကြောက်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့မနေ့စီစဉ်ထုတ်လို့ရေးမှုကကိုကျော်ငင်းဖြစ်ပါတယ်ခုစီစဉ်ကို VOA ရဲ့ website, YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုင်းရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်မြမပြည်သူပြည်သားအားလုံးကျမ်းမာချမ်းသာဘေးပြဒုက္ခဝေးကွာကြပြီးဆန္ဒဘုရားထပ်ထူမြတ်တည်ဖြစ်ကြပါစေကျွန်တော်တမောင်သားမှာ